Welcome to the Voice of America in Burmese.
Minimum and Kim Arson, Washington Neuro View American Tangani, Natalia November La Cornier, Sinini Manakin season ago, Nemasano Demon at Chanaigani Kunanaiti, Lanometer Nessily Lizen and Hazit, Lanamita Dia Guzerugani, Tolan Bene Babi, Jama Kimio Tepa, Dimanakin the Henrigo, Go Yemen Tonet to Biopia Bibame. Inganiga Chimper, American Tamara, you go poetry. Mary go seppi, ye drenny zepipare. Georgia and Pennsylvania Pinerima, Republican Party got Tamara Donald Trumpne, Democratic Party got Joe Biden Lucha, May ye dread thing Maguabe Shinibi, Taujani a saw by Maro, Joe Biden got, May ye dread the PB seppi, Nyala Nira to Yarelu, Trinima Popia Bari, Tamara Trump, May Sir Puegaro, May Yala Drigo, Megon Tonira Pippi. တောက်ကြနေမှာတော့ချင်းညာချက်တစ်စောင်ထုတ်ပြန်ပြီးဒီမိုကရက်တစ်ပါတီကအောက်လွတ်တဲ့ဥက္ကဋ္ဌနန်စီပလိုစီကတော့ဂျိုးဘိုင်ဒန်အနိုင်ရလို့ဆဲဆဲရှိနေပေမဲ့မဲအားလုံးရေးအတွက်ပြီးချိန်အထိစိတ်ရှည်ရှည်နဲ့စောင့်ကြဖို့တောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကနေ့က 93 ချက်တဲ့ပရင်းနေတဲ့တောက်ကြအစောပိုင်းတွေမှာသူတို့ကိုထောက်ခံသူတွေကြားဆန္ဒပြပွဲတွေကျင်းပနေပြီးရေဘူးကအဖြစ်တော့ငင်းငင်းချမ်းချမ်းရှိနေတာပါဂျိုးဘိုင်ဒန်အတွက်ကိုယ်စားလှယ်မဲ့အရေးအတွက်တဖြည်းဖြည်းပိုများလာတဲ့ပုံပေါ်နေတယ်မဲရေအတွက်တိတ်မကွာပဲဖြစ်နေတဲ့အရီဇိုနာပြည်နယ်မှာတော့ဖီနစ်မြို့မာရီကိုပါကောင်တီရွေးကောက်ပွဲဌာနရုံးရှိမှာနှစ်ဖက်ထောက်ခံသူတွေကြား ချက်တဲ့ပရင်းတွေကကနဒါလုံထွေတပ်ပုံမှုတွေဖြစ်ပွားခဲ့ပါတယ်။ရုံးထဲမှာမဲရေအတွက်နေချိန်မှာအပြင်မှာလက်နက်တွေကန်ဆောင်ထားတဲ့လက်ရရင်းအဖွဲ့တွေအများပြားစုယုံရောက်ရှိလာတာကြောင့်ရဲရုပ်တဲတဲဖြစ်သွားခဲ့တာပါ။ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားဘက်မှာတော့ရဲတွေထူးထူးထပ်ထပ်ချတာပြီးအတားအဆီးတွေနဲ့ချားထားတဲ့အတွက်နှစ်ဖက်ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုအသ ကြီးတွေမှာတော့အခုလိုတင်းမာမှုတွေကိုတွေ့နေရပါတယ်။ COVID-19 ကာယောဂါအတွက်တားမြစ်ကန့်သတ်မှုတွေချတာနဲ့ငွေကြေးဥစ္စာအရင်းမြစ်ရဖို့ခက်ခဲလာနေတာကြောင့်ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေမလုပ်နိုင်ပဲဖြစ်နေတာဟာရှင်းရတဲ့ဒေတာတွေကကလေးငယ်တွေကိုပိုလီယိုနဲ့ဝက်သက်ရောဂါတွေဖြစ်ပွားမယ်အန္တရာယ်ရှိလာနေတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတောက်ကြတဲ့ Geneva အစည်းအဝေးမှာသတိပေးလိုက်ပါတယ
် The COVID-19 pandemic hurt momentum as polio and immunization
COVID-19 ကာယောဂါကြောင့်ကာဝယ်ဆေးထိုးတဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားရတဲ့လုပ်ငန်းစဉ်တွေကိုထိခိုက်စေပါတယ်ဒါဟာအထူးသဖြင့်ကာဝယ်ဆေးထိုးဖို့လိုနေတဲ့ဒေသတွေကကလေးငယ်တွေအတွက်ပိုလီယိုကြောသေးရောဂါဝက်သက်နဲ့အဆုတ်ရောင်ရောဂါတွေဖြစ်ပွားမှုအန္တရာယ်ပိုးပြီးကြီးလာနေပါတယ်လို့ပြောသွားတာပါအခုချိန်မှာဒီရောဂါတွေပြန်ပြီးဖြစ်ပွားနေတာတွေ့လာရတဲ့အတွက်ပိုးပြီးဆိုးမလာခင်တားဆီးဖို့လိုအပ်တယ်လို့ကလေးအလုံးတယောက်မှကြံကာဝယ်ဆေးထိုးနိုင်မှုလိုအပ်မှာဖြစ်ကြောင်းလည်းပြောပါတယ်ပိုလီယိုရောဂါအတွက်ဒေါ်လာသန်း400နဲ့ဝက်သက်ရောဂါအတွက်ဒေါ်လာ255သန်းရထားပြီးစုစုပေါင်းရန်ပုံငွေဒေါ်လာ655သန်းလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့အတွက် WHO နဲ့ UNICEF တို့ပူးတွဲပြီးကမ္ဘာတစ်လောကအလှူရှင်နိုင်ငံတွေကိုအရေးပေါ်ပန်ကြားခဲ့ပါတယ်။တာလီဘန်တွေခြေကုပ်ယူထားတဲ့အာဖဂန်နစ္စတန်အရှေ့ပိုင်းဒေသမှာပြီးခဲ့တဲ့လကအယ်ကိုင်ဒါအစ်မြင့်အရာရှိတူးကိုအသေးရမိခဲ့တာကိုကြည့်ရင်တာလီဘန်တွေဟာသူတို့ပေးထားတဲ့အယ်ကိုင်ဒါနဲ့အဆက်အသွယ်ဖြတ်မယ်ဆိုတဲ့ကတိမတည်ဘူးဆိုတာပြနေတယ်လို့အာဖဂန်အစိုးရကပြောပါတယ်။တာလီဘန်တွေဟာအကြမ်းဖက်ဖွဲ့တွေလှုပ်ရှားနိုင်အောင်လုံခြုံစစ်ချရတဲ့နေရာတွေပေးထားဆဲပဲလို့အာဖဂန်အစိုးရပြောခွင့်ရစစ်တီက VOA ကိုပြောပါတယ်။ဖေဗရီလာတော့ကအမေရိကန်နဲ့တာလီဘန်တို့ကြားရထားတဲ့သဘောတူညီချက်အရတာလီဘန်တွေဘက်က IS နဲ့ Al-Qaeda တို့လိုအကြမ်းဖက်အဖွဲ့တွေအတွက်ကူညီထောက်ပံ့မှုတွေကိုရပ်ဆိုင်းပေးရမှာဖြစ်ပါတယ်။အာဖဂန်အစိုးရတပ်တွေက Al-Qaeda အဖွဲ့အကြီးတန်းခေါင်းဆောင်တဦးဖြစ်တဲ့ Abu Mushin El-Masri ကိုတာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်အရှေ့ပိုင်းက Ghazni ခရိုင်ထဲမှာအသေးရမိခဲ့တယ်လို့ အောက်တိုဘာ24ရက်ကသတင်းထုတ်ပြန်ခဲ့တာပါမေလာရုံးကထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစားထဲမှာအာဖဂန်နစ္စတန်နိုင်ငံထဲကခရဲအနည်းဆုံး12ခုလောက်မှာဒီဖွဲ့ဆက်ပြီးလှုပ်ရှားနေတယ်လို့တာလီဘန်တွေနဲ့သူတို့ရဲ့ခေါင်းဆောင်ပိုင်းခြားအနည်းကဆက်ဆံမှုတွေရှိနေတယ်လို့ပြောပါတယ်
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲမထွန်ပါမြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 ကူးစက်သူလူနာသေနောက်ထပ် 1,342 ယောက်အတည်ပြုလိုက်တဲ့အတွက်အခုထိကူးစက်သူစုစုပေါင်း 59,289 ယောက်ရှိပြီဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့အတွက်ဓာတ်ခွဲနမူနာ 14,449 ခုဆက်ရှိခဲ့တဲ့အထက်ကအခုလိုရောဂါကူးစက်သူ 1,300 ကျော်တွေ့ရှိတာဖြစ်ပါတယ်။အခုချိန်ထိတက်ခွဲနမူနာစစ်ဆေးမှုပေါင်း 9,650,000 ကျော်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။အတည်ပြုလူနာတွေနဲ့ယောဂကင်းစင်ပြီးဆေးရုံဆင်ခွင့်ရသူက 4,329 ယောက်ရှိပါတယ်။မနေ့ကကိုဗစ် -19 ကြောင့်သေဆုံးခဲ့သူ24ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူ 1,386 ယောက်ရှိပြီးဖြစ်ပါတယ်။မြန်မာနိုင်ငံကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့ကိုဗစ် -19 ယောဂဖြစ်ပွားမှုအများဆုံးနိုင်ငံ90စီးရဲမှာတော့နိုဝင်ဘာလ9ရက်နေ့အထိအဆင့်89မှာရှိပါတယ်။ပြီးခဲ့တဲ့အပတ်တွေတော့အဆင့်85အထိရောက်ခဲ့ပြီးအခုအဆင့်ပြန်ကျတော့တာဖြစ်ပါတယ်။ဒီနေ့ကနေ့မှာကျင်းပမဲ့မြန်မာရွေးကောက်ပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့လေ့လာဆောင်ကြည့်သွားမယ်လို့နယူးယောက်မြို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကနိုဘလာ6ရက်နေ့ကသတင်းထုတ်ပြန်ကြေညာပါတယ်။ကြင်ကြန်တည်ငြိမ်ပြီးယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲကစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်မှုနဲ့လူ့ခွေရေးတိုးတက်ဖို့အရေးပါတဲ့အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီရွေးကောက်ပွဲဟာစစ်တပ်အပေါ်အယက်သားဆွေးကထိန်းချုပ်ကြိုက်တွေ့ရေးအပါအဝင်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွက်အရေးပါကြောင်းဒါအပြင်ဒုက္ခဒေရီဂုံတိတ်ကရှိရှိနဲ့ဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအတွက်လည်းအထောက်အကူပြုစေလိမ့်မယ်ဆိုတာကိုကုလသမဂ္ဂတွင်ရမှုချုပ်အနေနဲ့မျှော်လင့်ထားကြောင်းကုလပြောခွင့်ရစတီဖင်ဒူဂျာရစ်ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ COVID-19 ကာယရောဂါတိုက်ဖျက်ရေးအာရုံစိုက်လုပ်ကိုင်နိုင်ဖို့တနိုင်ငံလုံးမှာအပြည့်ရထားဖို့ကုလသမဂ္ဂတွင်ရမှုချုပ်ကထပ်မံတိုက်တွန်းကြောင်းရခိုင်နဲ့ချင်းပြည်နယ်တွေကလက်နက်ကိုင်ပဋိပက္ခတွေအတွက်စိုးရိမ်ပူပန်မိသလိုဒီပဋိပက္ခတွေပါဝင်ပတ်သက်နေတဲ့တစ်ဖက်တပ်တွေအနေနဲ့လူသားချင်းစာနာမှုဆိုင်ရာပြည်ပဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့နဲ့အရက်သားတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့ပြောပါရယ်။အခုလိုမြန်မာနိုင်ငံသားတွေအတွက်အရေးကြီးတဲ့အခါသမယမှာငြိမ်းချမ်းရေးနဲ့လူကုန်သိက္ခာတိုးတက်ရေးချုပ်ပန်းလှုပ်ဆောင်ချက်တွေအပေါ်ကုလသမဂ္ဂအဖွဲ့ကြီးကဆက်လက်ထောက်ခံမှုပေးသွားမယ်လို့လည်းအတွေ့အမှုချုပ်ယုံကပြောပါရယ်ခင်ဗျာ။အရှိတာကစ္စတန်အစ္စလာမစ်လှုပ်ရှားမှုအဖွဲ့ ETIM လို့ခေါ်တဲ့တရုတ်ခွဲထွက်ရေးအဖွဲ့တစ်ဖွဲ့ကိုအမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားရကနေပြန်လည်ပယ်ဖျက်ပေးလိုက်ပါတယ်။အဲ့ဒီအဖွဲ့ကတရုတ်နိုင်ငံရှင်ချင်းပြည်နယ်ကအူဂီဂါမွတ်စလင်လူနည်းစုတွေအတွက်တိုက်ပွဲဝင်နေတာလို့ကြေညာထားပြီးအာဖဂန်နစ္စတန်နိုင်ငံအတွင်းလှုပ်ရှားနေတယ်လို့ဆက်ဆွဲခံထားရတဲ့အဖွဲ့လည်းဖြစ်ပါတယ်။တရုတ်နိုင်ငံကတော့အဲ့ဒီဖွဲ့ဟာတရုတ်နိုင်ငံအနောက်ပိုင်းကဦဂါမွတ်စလင်ဆယ်သန်းနေထိုင်ပြီးတဘာဝရင်းမြစ်ကျွဲဝါတဲ့ရှင်ကျန်းပြည်နယ်တဲ့အကြမ်းဖက်လုပ်ရတွေလို့ဖို့ကြံစီနေတယ်ဆိုပြီးဆက်ဆွဲထားတာဖြစ်ပါတယ်။မကြာသေးခင်ကပဲနိုင်ငံတကာလူ့အဖွဲ့ရေးအဖွဲ့တွေပြပရောက်ဦဂါတွေနဲ့အနောက်နိုင်ငံတွေကတရုတ်တို့ဦဂါမွတ်စလင်တွေကိုထိန်းသိမ်းရေးစခန်းတွေမှာဖိနှိပ်ချုပ်ကြဲထားရှိတယ်ဆိုတဲ့ဆက်ဆွဲချက်နဲ့အရှိန်တိုးမြင့်ဝေဖန်ဖိအားပေးလာနေတာဖြစ်ပါတယ်။တူတူကတော့အစွန်ရောက်အစ္စလာမစ်အယူအဆကိုတိုက်ဖြတ်ဖို့အခုလိုလုပ်ရတာလို့ပြောပါရယ်။ချာတာပရီနီကထုတ်ပြန်ပြီးအော်တိုဘာလ20ရက်နေ့ရက်စွဲတက်ထားတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပုံပီယိုရဲ့ကြေညာချက်မှာတော့အရှိတာကစ္စတန်အစ္စလာမစ်လှုပ်ရှားမှုအဖွဲ့ ETIM ကိုအကြမ်းဖက်အဖွဲ့အစည်းကနေပယ်ဖျက်လိုက်ပြီးလို့ဖော်ပြထားပါရယ်။ ETIM အဖွဲ့ကိုအကြမ်းဖက်အစည်းကနေထုတ်ပယ်လိုက်တဲ့အမေရိကန်တို့ရဲ့စုံပြတ်ချက်ကိုတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဝါဝဲဘန်းကရှုတ်ချလိုက်ပြီးအဲ့ဒီအဖွဲ့ဟာကုလသမဂ္ဂလူ့ကြော်ရေးကောင်စီရဲ့အကြမ်းဖက်မှုအဖွဲ့အစည်းစီးရင်ထဲမှာပါဝင်တယ်လို့ပြောပါရယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ ETIM အဖွဲ့ဝင်တိုက်ခိုက်ရေးသမားတရားဝန်ကြီးရှိတယ်လို့အမေရိကန်တို့ကခန့်မှန်းထားပါရယ်။ဇူလိုင်လတုန်းကတော့ကုလသမဂ္ဂကတရုတ်နိုင်ငံနဲ့ထိစပ်နေတဲ့အာဖဂန်နစ္စတန်ဘတ်တက်ရှမ်ပြည်နယ်ကအဖွဲ့တစ်ခုနဲ့ဆက်နွယ်နေတဲ့ ETIM အဖွဲ့ဝင်900လောက်ရှိတယ်လို့အစီရင်ခံထားပါရယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVID-19 ကာယရောဂါဆိုင်ရာအထူးစီဝေးတက်ရောက်ခွင့်ရရှိရေးထိုင်ဝမ်ကိုဖိတ်ကြားဖို့ ဂျီနီဗာမြို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးက WHO အကြီးအကဲ Tedros Adhanom Ghebreyesus ကိုတိုက်တွန်းလိုက်ပါတယ်အထိပယ်ပြေဝါတဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ပြုလုပ်နိုင်ဖို့ WHO အနေနဲ့ထိုင်ဝမ်ကိုဖိတ်ခေါ်ကမ်းလှမ်းဖို့တိုက်တွန်းတယ်လို့အမေရိကန်အမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတောက်ချာနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကင်တွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်လို့WHO အဖွဲ့နဲ့အဖွဲ့ရဲ့အကြီးအကဲ Ghebreyesus ကိုအမေရိကန်နိုင်ငံကပြင်းပြင်းထန်ထန်ဝေဖန်နေတာလည်းဖြစ်ပါတယ်။အမေရိကန်တို့က WHO ကတရုတ်နဲ့နီးကပ်တဲ့ဆက်ဆံရေးရှိတယ်လို့ဆွဆွဲထားသလိုအဖွဲ့ထဲကနေနှုတ်ထွက်ဖို့ကိုလည်းစီစဉ်နေတာဖြစ်ပါတယ်။ဒီနေ့ထဲအမေရိကန်တို့ရဲ့ထောက်ခံမှုနဲ့ထိုင်ဝမ်က WHO အစည်းအဝေးပွဲတွေကိုလေ့လာသူအနေနဲ့တရားခွင်ရရှိရေးတခြားနိုင်ငံတွေရဲ့ထောက်ခံမှုကိုရရှိဖို့စီယုံကြိုးပမ်းနေတာလည်းဖြစ်ပါတယ်။ထိုင်ဝမ်ကိုသူ့ရဲ့နယ်မြေအဖြစ်သတ်မှတ်ထားတဲ့တရုတ်နိုင်ငံကတော့ဒါကိုမကြည်မနှံ့နဲ့ဒေါသထွက်နေတာလည်းဖြစ်ပါတယ်။ WHO အဖွဲ့ဝင်194နိုင်ငံက COVID-19 နဲ့ပတ်သက်တဲ့ကိစ္စတွေကိုနောက်သတင်းပတ်ထဲမှာဗီဒီယိုကတဆင့်ဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ။စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါအခုကျမတို့အမေရိကန်သမ္မတအင်ဖြူတော်ဝင်းတွင်းမှာရောက်ရှိနေပါတယ်ဒီ2020အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့နောက်ဆုံးချိန်တွေသိရဖို့ပေါ့နော်အထူးသဖြင့်ဒီသမ္မတထရမ့်ကိုယ်တိုင်ပေါ့သတင်းစာရှင်းလင်းပွဲလုတ်ဖို့အစီအစဉ်တွေအတွက်လည်းကျမတို့ဒီအင်ဖြူတော်အတွင်းထဲမှာလာရောက်ပြီးတော့စောင့်ဆိုင်းနေတာလည်းဖြစ်ပါတယ်။နောက်ပြီးတော့ကျမတို့ဒီအခုဒီသမရဝင်းတွင်းမှာဒီ VOA မြန်မာပိုင်းအနေနဲ့ပေါ့နော်လာရောက်ပြီးတော့ဒီရွေးကောက်ပွဲနောက်ဆုံးအခြေအနေတွေကိုသတင်းယူခွင့်ရတာလည်းဖြစ်ပါတယ်။ဒါကြောင့်ကျမတို့ဒီ VOA ပရိသတ်တွေကိုလည်းဒီ American ရွေးကောက်ပွဲနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကိုကျမတို့ဒီအင်ဖြူတော်ဝင်းကနေပြီးတော့ပေါ့နော်ကျမတို့တင်ဆက်နေပါတယ်ရှင်။ American သမရရွေးကောက်ပွဲကဒီပြီးသွားတာပေါ့နော်ရက်အတန်ကြာရှိနေပေမဲ့ဘသူနိုင်မလဲဆိုတော့အဖြစ်ကအခုချိန်ထိထွက်မလာသေးပါဘူးအထူးသဖြင့်ဒီပြည်နယ်တွေမှာဒီမဲရေတွက်မှုမပြီးသေးတဲ့ဒီပြည်နယ်တွေနဲ့ပတ်သက်လို့လည်းအခုလက်ရှိနောက်ဆုံးချိန်ကြီးရဆိုလို့ရှိရင်သမရထရန့်ကနေပြီးတော့တချို့ပြည်နယ်တွေမှာပေါ့နော်ဒီမဲရေတွက်မှုနဲ့ပတ်သက်ပြီးတော့ဒီတရားစွဲဖို့ပေါ့လေသူရှိနေအဖွဲ့ကစ조사နေတာလေကျမတို့တွေ့ရပါတယ်နောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြာတာပတိနေ့နိုဝင်ဘာလ5ရက်နေ့ကသမရထရမ့်ကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်တဲ့အထဲမှာလဲသူကဒီရွေးကောက်ပွဲမှာမတမာမှုတွေရှိနေတယ်ဆိုပြီးတော့အထောက်အထားချက်လက်မရှိဘဲနဲ့ပေါ့နော်ထပ်ပြီးတော့ဆွဆဲပြောဆိုသွားသလိုနောက်ပြီးတော့လဲဒီရွေးကောက်ပွဲမှာသူအနိုင်ရပါတယ်ဆိုပြီးတော့လဲသူကထပ်ပြီးတော့ကြေညာသွားတာမျိုးရှိပါတယ
် We can't be disgraced by having something like this happen
so သမရထရမ့်ပြောသားတာကဒီလိုအဖြစ်မျိုးတွေကြောင့်အချက်ရစရာအဖြစ်မျိုးအရောက်မခံနိုင်ဘူး။ဒါကြောင့်ဒီလိုဖြစ်ရက်တွေမကြခင်ကင်းရှင်းသွားမယ်လို့မျှော်လင့်ကြောင်းဒါပေမဲ့ဒီအတွက်တရားရေးလမ်းကြောင်းကရင်ဆိုင်သွားဖို့ရှိကြောင်းသမရထရန့်ကပြောသွားတာပါ။တစ်ဆက်တည်းပဲဒီရွေးကောက်ပွဲမှာသူပဲအနိုင်ရလိမ့်မယ်လို့သမရထရန့်ကပြောသွားပါတယ်
။ And we think we will win the election very easily. We think there's going to be
ဒီကဘွဲကိုကျွန်တော်တို့အလွယ်တကူအနိုင်ရပါလိမ့်မယ်။ဒီအတွက်လည်းကျွန်တော်တို့မှာဥပဒေကြောင်းအရတသက်အထောက်အထားတွေအများကြီးရှိပါတယ်။ဒါကြောင့်ဒီနိုင်ငံရဲ့အမြင့်ဆုံးဗဟိုတရားရုံးချုပ်မှာဒီကိစ္စကိုအဆုံးသက်ဆောင်ရွက်သွားမှာပါလို့သမ္မတထရန့်ကပြောကြားသွားတာပါ။လက်ရှိမှာတော့ထရမ့်နဲ့ Republican Party ကိုစားပြုရှေ့နေတွေကမဲရေတွက်တဲ့နေရာမှာမှန်ကန်မှုမရှိဘူးဆိုတဲ့စွဲချက်နဲ့ Pennsylvania ပြည်နယ်မှာတရားစွဲဆိုထားပါတယ်။တောက်ကြနေမနေ့ပိုင်းအချိန်ထိမဲရေတွက်နေတဲ့ရလက်တွေထုတ်ပြန်ကြတဲ့အရာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ကသမ္မတထရန့်ရဲ့ရှေ့ကနေပြေးနေတာပါ။ popular လူကြိုက်များတဲ့မဲရေတွက်ပဲဖြစ်ဖြစ်တင်းနေကိုစားပြုကိုစလေမဲရေတွက်စုစုပေါင်းရဲ့တဝက်ဖြစ်တဲ့သက်မှတ်ချက်290ထိဆိုရင်ဂျိုးဘိုင်ဒန်ကဦးဆောင်နေပါတယ်အခုချိန်ထိတော့မဲရေတွက်လို့မပြီးသေးတဲ့ပြည်နယ်တွေရှိနေပါတယ်အဲ့ဒါတွေကတော့ Arizona, Nevada, Georgia, Pennsylvania နဲ့ North Carolina တို့ပဲဖြစ်ပါတယ်ဘယ်သူနိုင်မလဲဆိုတာပြက်ပြက်သားသားမသိရသေးပေမဲ့ဒီမိုကရက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့တောက်ကြနေကသတင်းစာရှင်းလင်းပွဲမှာအခုလိုကြေညာသွားပါတယ
် With Joe Biden having the tremendous mandate that he has
ရွေးကောက်ခံသမ္မတဘိုင်ဒန်နေနဲ့ဥဆောင်ဖို့ခိုင်မာတဲ့လုပ်ပိုင်ခွင့်ရှိနေပါတယ်ဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်နဲ့အထက်လွှတ်တော်မှာရှိတဲ့ဒီမိုကရက်အများပြားလဲသူနဲ့အတူယက်တီသွားမှာပါလို့နန်စီပလိုစီကပြောသွားတာပါRepublican အထက်လွှတ်တော်ခေါင်းဆောင် Mitch McConnell ကတော့တောက်ကြနေသတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့အခုလိုတုံ့ပြန်သွားပါတယ
်။ Let me just say with regard to the matter I know you all
အားလုံးစိုးရိမ်ပူပန်နေတဲ့အဆုံးဖြတ်မပေးနိုင်သေးတဲ့ရွေးကောက်ပွဲကိစ္စနဲ့ပတ်သက်လို့ဒီနေ့မနေ့ Twitter မှာရေးထားသလိုပါပဲဒီထက်ပိုပြီးတော့ကျွန်တော်အနေနဲ့အကြောင်းထူးတုံ့ပြန်စရာမရှိဘူးလို့ Mitch McConnell ကပြောသွားတာပါ။ ကျွန်မအင်ဂျင်နိုင်ပါသမရအင်ဖြူရောကနေပြီးတော့သတင်းပေးပို့နေတာဖြစ်ပါတယ်
တော်ရရှင်များရှင်2020ရွေးကောက်ပွဲအတွက်ကြိုတင်မဲပေးခွင့်ရှိတဲ့ရွေးကောက်ပွဲကော်မရှင်ရဲ့သတ်မှတ်ထားတဲ့ကာလအတွက်ကတော့ဒီကနေ့နိုဝင်ဘာလ9ရက်နေ့ကနောက်ဆုံးသတ်မှတ်ရက်ဖြစ်ပါတယ်ကျူတင်မဲပေးခွင့်ရှိတဲ့သူတွေအစဉ်ပြေချုံးမွေစွာမဲပေးနိုင်ခဲ့ကြပါသလားမဲပေးခွင့်ခွင့်ရေးဆုံးရှုံးတာမျိုးရရှိခဲ့ပါသလားစတဲ့အခြေအနေတွေကိုကျမစုမုံကစူးစီးတင်ပြပေးကြပါတယ်လာမယ့်နိုဝင်ဘာလ10ရက်နေ့2020ပြည့်နှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးကျင်းပချိန်မတိုင်မီအကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲနှိကြရင်မဲယုံမှာကိုယ်တိုင်ဆန္ဒမဲသွားမပေးနိုင်ကြတဲ့ပြည်သူတွေသက်ဆိုင်ရာရက်ကွက်ကြေးရွာအုပ်စုရွေးကောက်ပွဲမဲယုံခွဲတွေမှာအောက်တိုဘာလ29ရက်နေ့ကနေစပြီးနိုဝင်ဘာလ9ရက်နေ့အထိကြိုတင်ဆန္ဒမဲပေးနိုင်ကြတယ်ဆိုတာရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားတာပါဒါကြောင့်ဒီကနေ့နိုဝင်ဘာလ9ရက်နေ့ကတော့ကြိုတင်ဆန္ဒမဲပေးခွင့်နောက်ဆုံးသတ်မှတ်ရက်ဖြစ်ပါတယ်ဒီတော့2020ရွေးကောက်ပွဲကျင်းပမယ့်ရက်မိမိတို့ရဲ့နေရက်မှာပြန်ပြီးတော့မဲမပေးနိုင်မဲ့သူတွေအသက်60နဲ့အထက်အသက်အရွယ်ကြီးတဲ့သူတွေရွေးကောက်ပွဲတာဝန်ကျတဲ့သူတွေအစိုးရအဖွဲ့ဝင်အစဉ်စဉ်စားတဲ့ကြိုတင်ဆန္ဒမဲပေးခွင့်ရှိတဲ့နိုင်ငံသားတွေအတွက်ကြိုတင်ဆန္ဒမဲပေးခွင့်ရဖို့ရွေးကောက်ပွဲကော်မရှင်ဘက်ကစီစဉ်ဆောင်ရွက်ပေးမှုအခြေအနေတွေကြားမှာတော့အစဉ်ပြေပြေနဲ့မဲပေးနိုင်ခဲ့တဲ့သူတွေရှိသလိုမဲပေးခွင့်ဆုံးရှုံးခဲ့ရသူတွေလည်းရှိနေပါတယ်။ရွှေပြောင်းလုံတာတောင်းနဲ့ချီပြီးတော့ရှိတဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်ဘက်မှာတော့မိမိတို့ရဲ့အရက်ဒေသတွေမှာမဲပြန်မပေးနိုင်တဲ့သူတွေအထူးသဖြင့်ကိုဗစ်ကာလ State at Home အမိန့်ထုတ်ထားတဲ့ဖားကတ်နယ်မြေထဲမှာကြိုတင်မဲပေးနိုင်ရေးဆောင်ရွက်နေတာတွေကိုတော့ဖားကတ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးက VOA မြန်မာပိုင်းကိုရှင်းပြပါတယ
်။ကျွန်တော်တို့ကကြိုတင်ဆန္ဒမဲဆိုတဲ့နေရာမှာဟိုအသက်60အထက်သူတို့ဟောလုပ်ထားတဲ့ဟာတွေရှိတယ်။မဲယုံနေမှာတာဝန်ယူကြမဲ့ဟိုမဲယုံမှုတို့မဲယုံမှုတို့အလုံးုံရေးတို့နော်တော့ပြောကျွန်တော်တို့ပါတီပြန်နေခံထားတဲ့ပါတီရဲ့မဲယုံကိုယ်စားလှယ်တို့ဒါတွေကတော့ကြိုတင်ဆန္ဒမဲပေးနေကြတယ်ဗျာ။ဟုတ်ကဲ့။ကျွန်တော်တို့ဒီလူကြီးတွေကတော့စောမိုင်းကပေးပြီးပေါ့ဗျာ။ခုကမနေ့ကပဲဒီအစိုးရဖွဲ့ကနေလို့ကြေညာထားတာရှိပါတယ်ဗျာ။အဲ့ဒါပါလဲဆိုလို့ရှိရင်ကျွန်တော်ကြီးက stay at home data ဖြစ်နေတယ်လीအဲ့တော့တခြားကနေပြန်လာတဲ့သူတွေဖက်ကမလာမဲ့လူတွေတချို့ကြတော့ဖက်ကနေဒီမှာကိုယ့်ကချင်မီရဲ့အတွင်းကိုသွားဖို့ခက်ခဲနေရတဲ့လူတွေကိုမဲပြန်မဲပေးဖို့အတွက်အခွင့်ပြုတဲ့ဟာမျိုးတော့ရှိပါတယ်ဗျဟုတ်ကဲ့
ကျူတင်ဆန္ဒမဲပေးဖို့အခွင့်အရေးဆုံးရှုံးခဲ့တဲ့မွန်ပြည်နယ်ပေါင်မြို့နယ်ဘက်ကရေလုံသား1000နီးပါးရဲ့အခြေအနေကိုလည်းပြောပြပေးချင်ပါတယ်ကျူတင်မဲပေးခွင့်ရှိတဲ့နောက်ဆုံးရက်ဖြစ်တဲ့နိုဝင်ဘာလ6ရက်နဲ့နိုဝင်ဘာလ9ရက်နေ့တွေမှာကျူတင်ဆန္ဒမဲလာပေးဖို့ကော်မရှင်ဘက်ကပြောပေမဲ့ရေလုံငန်းခွင်ဖြစ်တဲ့ပင်လယ်ထဲကိုပြန်ထွက်ရမှာမို့မွန်ပြည်နယ်အလတ်ကျေးရွာနယ်ဝဲပဒံကျေးရွာကရေလုံသား1000နီးပါးမဲပေးခွင့်ဆုံးရှုံးနေရတဲ့အခြေအနေဖြစ်နေတာပါမိသားစုစားဝတ်နေရေးမပြေလည်တာကြောင့်ခင်မိုးနဲ့သားဖြစ်သူကကြိုတင်မဲထဲခွင့်မရပဲပင်လယ်ထွက်ပြီးအလုပ်လုပ်နေရပါတယ်လို့အလတ်ကျေးရွာကမတ်မီချိုကပြောပါတယ်
ကျမတို့ကတော့ကြိုတင်မဲကိုမထည့်ရတော့ပေါ့နော်အခုမဲကျမတို့မှမဲထဲပိုင်ခွင့်ဆုံဆုံသွားတော့စိတ်တော့မကောင်းဖြစ်တယ်ပေါ့နော်ကျမတို့ကမဲထဲချင်တယ်ပေါ့အဲ့လိုမျိုးပေါ့ကျမတို့ရောက်ကြတယ်ကျမတို့သားတွေကအကုန်လုံးကရေလောက်သွားသမားတွေဆိုတော့သူများအလုပ်လုပ်တယ်ဆိုတော့သူများစုမှလည်းပတ်စံယူထားတယ်လေဟိုစင်းနိုင်ထွက်ဆိုလဲထွက်ရတယ်ပေါ့အဲ့လိုပေါ့နော်အခက်ခဲဆိုတာကတော့စာဝတ်နေရေးမှလည်းစိတ်တည်တယ်ဟိုမဲပေးခြင်းစိတ်ရှိပေမဲ့စာဝတ်နေရေးအဆင်မပြေဘူးဆိုတော့ထွက်ရတယ်ပေါ့အဲ့လိုမျိုး
ဒီလိုမျိုးကြိုတင်ဆန္ဒမဲပေးခဲ့ကြသူတွေကြုံနေရတဲ့အခက်ခဲကြိုတင်ဆန္ဒမဲပေးခွင့်မရတဲ့သူတွေမဲပေးခွင့်ဆုံးရှုံးရတဲ့အခြေအနေတွေပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်လို့2020ရွေးကောက်ပွဲစောင့်ကြည့်လေ့လာသူ New Myanmar Foundation ကမမျှနန္ဒာတင်ကအခုလိုအကြံပြုပါတယ်
အဲကျွန်တော်တို့အခုကျွန်းတင်မဲကတော့အောက်တိုဘာ29ကနေနိုဝင်ဘာ5အထိဆိုရင်ဒါအသက်60ကျော်အရွယ်ပေါ့နော်နားတစ်ပိုင်းပေါ့အဲ6ရက်နေ့နဲ့9ရက်နေ့မှာကြတော့ဥမာကိုယ့်ရဲ့ဒီမျက်စနာနဲ့အတွင်းမှာပဲရှိတဲ့သူတို့တွေအတွက်ဆိုပြီးရွေးပြောထားတယ်ပေါ့နော်ဒီလိုသားတို့ဂျင်းမသားတို့ကြတော့သူကဒီလမ်းညွန်ချက်ထဲမှာဟိုဟာတရားမဖြစ်နေတဲ့အခါကျတော့ဒီပေါက်မာနေမဟုတ်ပေါ့နော်တနေ့တိုင်းတိုင်းမှာဆိုလို့ရှိရင်လည်းဒီလိုမျိုးခြေနေမျိုးလေးတွေကိုအဲဒီကြုံရတယ်ပေါ့နော်ကျမတို့မြင်တာကတော့ဒီကျွတ်တင်မဲနဲ့ပတ်သက်ပြီးတော့ဒီတရားတဲ့ procedure တစ်ခုပေါ့နော်အဲဒီရှိဖို့လိုအပ်နေတယ်လို့တော့မြင်တယ်ဥပမာဒီရေလုံသားတို့ဂျင်းမသားတို့ခီးထွက်ရမဲ့သူတွေအတွက်ဆိုလို့ရှိရင်တော့ဘယ်လိုမျိုးပေးရမလဲဆိုတဲ့အခြေအနေတွေကိုတရားအောင်ကျွတ်တင်ပြီးတော့လုပ်တင်နေလို့ကျမတို့ဟိုဟာကျန်ပြည်ကျနာပေါ့နော
်2020ပြည့်နှစ်ရွေးကောက်ပွဲမှာမိမိတို့ရဲ့မဲဆန္ဒနယ်တွေမှာရှိနေပေမဲ့မဲယုံကိုကိုယ်တိုင်မသွားပေးနိုင်သူတွေအတွက်မနေ့တောက်ကြတဲ့နိုဝင်ဘာ6ရက်နေ့ဒီကနေ့နိုဝင်ဘာလ9ရက်စနေနေ့တွေမှာကြိုတင်မဲဆန္ဒပေးနိုင်ကြပါတယ်။နောက်ပြီးတော့ကိုဗစ်အတွက်တီးခြားခွဲကန့်သတ်နေထိုင်နေရတဲ့ quarantine ဝင်နေရတဲ့သူတွေအတွက်ကိုလည်းကြိုတင်ဆန္ဒမဲပေးခွင့်ရဖို့စီစဉ်ထားပါတယ်။ဒီလိုကြိုတင်ဆန္ဒမဲပေးတာတွေကိုလွှတ်တော်ကိုယ်စားလှယ်လောင်းနေရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေဘက်ကသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်နဲ့ဆက်သွယ်ပြီးတော့မဲဆန္ဒရှင်ရဲ့လျှို့ဝှက်ဆန္ဒပြုခြင်းကိုမထိခိုက်စေဘဲနဲ့ကိုဗစ် -19 ကာကွယ်ရေးနည်းလမ်းတွေနဲ့အညီလိုက်ပါကြီးစုနိုင်ကြောင်းကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြီးခဲ့တဲ့အောက်တိုဘာလ24ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်ကျွန်မဆုမမ
Thank you. င်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိရနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတည်တည်ကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင်သံကြားနဲ့ DVB ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်ရေဒီယိုကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
အခြားကိစ္စမဲ့ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့အစိုးရတဲ့အနေနဲ့ဒုက္ခသည်တွေအရေးအလေးထားဆောင်ရွက်ဖို့ထိုင်းနိုင်ငံနေဆက်ဒေသကဒုက္ခသည်တွေလူလာနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။လာမယ့်တနင်္လာနေ့ကျရင်ရွေးကောက်ပွဲတွေစပဖို့ဆရာချက်တန်နေတယ်မှာပဲ။ထိုင်းနိုင်ငံနေဆက်ဒေသရောက်မြန်မာနိုင်ငံကဒုက္ခသည်တွေဈာမှာတော့ပျော်လင်းချက်တွေသိနေနေပါတယ်။ထိုင်းမြန်မာနေဆက်မှာရှိတဲ့အုံပြန်ဒုက္ခသည်စခန်းကကိုအိုးတွေကတော့ဒုက္ခသည်စခန်းကိုရောက်တာ10နှစ်ကျော်ကာလမှာအစိုးရအဆက်ဆက်ကဒုက္ခသည်အရေးကိုအလေးနဲ့ထားတာမတွေ့ရဘူးလို့လည်းဆိုပါတယ်
။အာမြန်မာသူတဲ့ကြောင်းလည်းသူမလေးကြတယ်သူတို့လည်းသူတို့သိခါရှိရှိနဲ့ကြံနိုင်ဖို့သူတို့လည်းလုပ်ကြတယ်။ဟုတ်တော့သူတို့ပြောနေတယ်သူဖြစ်မလာကြဘူး။ဒါတခါဒုက္ခသည်အရေးကိုလည်းဖြည့်ဆင်းလေးနဲ့ထားတာမပြေရဘူး။ဒီရတဲ့ကစစ်ပြအားကြီးနေရှိတယ်
မြန်မာနိုင်ငံမှာအရက်သားဆွေးရတက်လာပြီနဲ့ဒုက္ခတွေကြီးအရေးအာယုံဆိုင်ဖြစ်တင်လာမျိုးတွေမတွေ့ရတဲ့အတွက်မျှော်လင့်ချက်တွေအားနည်းလာကြလာလို့လေတည်ရင်ဒုက္ခတွေကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ကြီးကပြောပါတယ
်အခုပြောလို့ရှိရတော့အမှန်ပြောလို့ဒီလိုရင်းနှီးတဲ့ပေါ့မရှိဘူးဘာလို့ဆိုရင်ရနာဆိုရင်ပြောရဲဒီ NLD ဒီတော့ဒီလိုမျိုးလင်းချက်ရှိတာလေဒါနဲ့တကယ်Shallow season to go at the middle and the other is feeding the patina. On as you can see, that's the way to the kitchen. Other than that, maybe the general middle, you know, the show you have to know, the southern patina, but as you can see, so on the carton out to know, Eddie, who never eat the reason to see that you don't do that, you know, the other, the other, the other.
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရမတိုင်ခင်ကတည်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အပြစ်ကရသေးသဘောတူညီကြရယူပြီးဒုက္ခသည်တွေရဲ့အရေးကိုပါဖြေရှင်းမယ်လို့ဆိုပေမဲ့လက်တွေ့မှာအကောင့်ထဲမပေါ်နိုင်တာကလည်းအဓိကပြဿနာတစ်ခုဖြစ်နေတယ်ဆိုပြီးဦးရောဘတ်ကြီးကပြောပါတယ်
။ဘာမှကျွန်တော်တို့လည်းသိရှိတော့ဘာမှရှိဘူးလေ။ဘာလို့လဲဆိုတော့ NC ကတော့ပြောထားတယ်ဖြစ်ရတယ်ဒီညကျောင်းရှိပါတယ်ဘာတို့ပါလဲတန်းပါတယ်လေဒီကစင်နာလို့တက်ရတယ်ဒီကဒီကကြောက်စီတော့သူကဘာမှမလုပ်ပြီးတော့ကျွန်တော်ယူတွေ့တယ်လေတော်တော်ဒီလိုကမင်းတို့တော့ငါအသေးနဲ့ပြတာအခုကျန်တော့သူတို့လူရဘာမှအဲ့ဒီသိပ်ကပေါ်တယ်လို့လူမျိုးရှိတော့သူကဘာမှစိတ်မဆိုင်တာရှိဘူးဘာလို့တကယ်အခြေအနေပြောင်းလို့ရှိရောကျွန်တော်ကသူတို့ကတော့ပြန်သွားပါလေဘာမှအစီအစဉ်မရှိတော့ဒါတော့သူတို့လူဒီကံနေရဦးတကယ်တမ်းလို့ရှိနေရပြီးအင်္ဂလိပ်မျိုးလောက်စားဖို့လားသူတို့အတွေ့အကြုံတော့ခက်ခဲရှိနေတာရှိလားရှိတာတော့တချို့လူကသူတို့ကြီးရစီရမြင်းကြီးသာဘယ်နဲ့သိလားပုံကြီးဆိုင
်ညမာနေဇတ်မှာဒုက္ခတဲ့စခန်းကိုကူးရှိပြီးဒုက္ခတဲ့သိန်းကြီးပါလောက်ခလုံးနေထိုင်နေကြတာပါဒုက္ခတဲ့ကြီးဟာ1985ခုနှစ်လောက်ကတည်းကထိုင်းရဲ့ဇက်ကိုစတင်ခလုံးလာခဲ့ပြီး1984ခုနှစ်ကျမှထိုင်းအစိုးရကအသိမှတ်ပြုခဲ့ပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအကူအညီတွေစတင်ရခဲ့တာလို့ဆိုပါတယ်နှစ်ပေါင်း40ကျော်ကြာပြီဖြစ်တဲ့စစ်ကေးဒုက္ခတဲ့ကြီးဟာအခုချိန်ထိသူတို့အရေးကိုစိတ်ဝင်စားတဲ့အစိုးရတည်းရဲ့ပေါ်လာနိုင်မှာဆိုပြီးလူငယ်တဲ့ငါးနှစ်ခန့်ကစိတ်ဝင်စားခဲ့ကြပါတယ်ဒါပေမဲ့အခုခါမှာတော့မြန်မာပြည်ရဲ့ရွေးကောက်ပွဲရလဒ်ဟာဘယ်လိုပဲဖြစ်လာပါစေသူတို့အတွက်မျှော်လင့်ချက်သိမ့်မရှိကြဘူးလို့ယူဆနေကြပါတယ်ရှင်။ကျွန်မမအေးမှာထက်လက်မှာလည်းသက်ကနေသတင်းပြပို့နေရပါ
တို့ရချင်ချာဒုဆလဘီကဘာမီဒီယာရီမှာမြန်မာနိုင်ငံကြောင်းဘယ်လိုများသုံးဆက်ရေးသားနေကြသလဲဆိုတာကိုကြည့်ရအောင်ပါ။မူရင်းအဘောမူရင်းအုံလုံးတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကျော်စံသာပါ This is not democracy. Myanmar prepares for a troubled election. ဒါဟာဒီမိုကရေစီမဟုတ်ဘူး။ပြဿနာဖြစ်နေတဲ့ရွေးကောက်ပွဲအတွက်မြန်မာနိုင်ငံပြင်ဆင်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ The New York Times သတင်းစာမှာ Hana Beach နဲ့ Sonnen တို့ရေးသားထားတဲ့ဆောင်းပါးကိုပြောပြလိုပါတယ်။တင်းတင်းကြပ်ကြပ်မှာပြလို့မဲ့မြန်မာရွေးကောက်ပွဲဟာခနော့ခနဲ့ဖွဲ့စည်းပုံစနစ်ကိုသာမကဒေါအောင်ဆန်းစုကြည်ကိုပါအဆုံးဖြတ်ပြီးမဲ့ရွေးကောက်ပွဲဖြစ်တယ်လို့ဆိုထားပါတယ်။တချိန်တုန်းကတော့မြန်မာနိုင်ငံကြီးဟာထင်းထင်းခံဒေါအောင်ဆန်းစုကြည်နဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုဆက်ဖြတ်အကျဉ်းချတဲ့စစ်ဘုတ်ချုပ်တွေအကြားတိုက်ပွဲဖြစ်ခဲ့ပြီးမဲ့အဲ့ဒီအခင်းချင်းမျိုးပြောင်းလဲလွန်မြောက်ခဲ့ပြီလို့ဆိုပါတယ်။အခုခါမှာမြန်မာနိုင်ငံကိုမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ဆင်းလင်းဖယ်ရှားရေးလုပ်ခဲ့တာနဲ့ဆက်ဆက်ပြီးပြည်ပနိုင်ငံတွေကစုမြင်နေကြပြီးကိုယ်တိုင်နိုင်ငံရေးအကျဉ်းသားဖြစ်ခဲ့သူဒေါအောင်ဆန်းစုကြည်ကလည်းစစ်ဘုတ်ချုပ်တွေရဲ့ယခင်စနစ်အတိုင်းဖိနှိပ်ချုပ်ချယ်မှုတချို့ကိုလုပ်နေတယ်လို့ထောက်ပြထားပါတယ်။စစ်တပ်နဲ့ငါးနှစ်တာအနာခွဲဝေလာခဲ့တဲ့ဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲမှာအနိုင်ရဖွယ်ရှိနေပေမဲ့မြန်မာဒီမိုကရေစီကောင်းကောင်းမွန်မွန်ရှင်သန်ရေးဟာသုတျောက်ထဲအပေါ်မူတည်နေတာကိုနိုင်ငံရေးသမားအများအပြားကကျေနပ်မှုမရှိကြဘူး။ NLD ဒီမိုကရေစီ institutions တွေကိုခိုင်မာဖြစ်အောင်လူဖို့ပြက်ွက်တယ်လို့ထောက်ပြကြပါသတဲ့။ဘူဂျုံဖီးမင်းအောင်နှံကလည်းသမရဖြစ်ချင်နေပုံရတယ်လို့အမည်မဖော်တဲ့သတင်းရင်းမြစ်တချို့ကိုကိုးကားရေးသားပြီးဒီအကြံစီကိုတန့်ခိုင်ဖုံဆွေးရေးကတော့တိုင်းပြည်အတွက်အင်ပဒန်ကောင်းတဲ့အလားအလာဖြစ်စုမြင်နေလို့ပြောကြောင်းကိုးကားနဲ့ဖော်ပြပါရယ်။နေဆက်တဝိုင်းမှာအဓိကရှိနေရတဲ့တိုင်းရင်းသားအင်အားစုတွေကတော့စစ်တပ်ကိုမတိုက်သလိုဒေါအောင်ဆန်းစုကြည်ကိုလည်းစိတ်မကြိုက်ကြပါဘူးတဲ့။စစ်တပ်ရဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပေါ်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ဖြစ်လာနေတဲ့ကိစ္စနောက်တစ်ခါတိုင်းရင်းသားမဲဆန္ဒနဲ့တချို့ဖြတ်သိမ်းခဲ့တဲ့ကိစ္စတွေကိုသူတို့ခံပြင်းကြတယ်လို့ဆိုပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကတော့ထောက်ခံသူတွေအများအပြားရှိနေသေးပါ။သူ့ကိုထောက်ခံသူတွေကတော့ဆယ်စုနှစ်ပေါင်းများစွာရှိနေခဲ့တဲ့ဆီအာနာရှင်စနစ်ရဲ့ဒဏ်ရာဒဏ်ချက်တွေကိုအနာခွဲဝေယူနေရတဲ့အရသာကောင်းဆောင်တယောက်အနေနဲ့ဒီ၅နှစ်အတွင်းမှာလုံးဝပျောက်ွယ်သွားအောင်လုပ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ပြောကြပါတယ်တဲ့။ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ရေးဆွဲတဲ့အခြေခံဥပဒေမှာသမရတောင်လူခွင့်မရပဲတတိကြီးစွာနဲ့ရှောက်လှမ်းနေရတဲ့အခြေအနေဖြစ်တယ်လို့လည်းပြောကြပါတယ်တဲ့။အင်ပချသိင်ကတော့ဘူဂျုံမူရင်မြောင်နိုင်ကရွေးကောက်ပွဲကော်မရှင်ရဲ့ NLD အစိုးရကိုဝေဖန်ခဲ့ပြီးဒေါအောင်ဆန်းစုကြည်ဘက်ကလည်းဒါကိုခုခံတုံ့ပြန်ပြောဆိုခဲ့ပါတယ်တဲ့။ဒီမိုကရေစီစနစ်ဆိုတာဟာစင်လုံးကျော်အပြစ်ကင်းတဲ့စနစ်တော့မဟုတ်ဘူး။ဒါပေမဲ့လူသားတို့တီထွင်ထားတဲ့စနစ်တွေအထက်မှာတော့အကောင်းဆုံးဖြစ်တယ်။စက်တန်းရင်ဒီမိုကရေစီနိုင်ငံတချို့မှာတောင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြဿနာတွေရှိနေရတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြောင်းရေးသားထားပါတယ်ခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းတာလို့ရတယ်လို့ပါတီတည်တည်ဝင်ရောက်ရှင်ပြိုင်ကြမယ်သူတွေတတိပုဂ္ဂလကုစလေလောင်းတွေအကျိတ်နဲ့ရှင်ပြိုင်မဲဆွေနေကြပါတယ်ဒီလိုရွေးကောက်ပွဲမဲဆွေနေကြတဲ့ကုစလေလောင်း6900ကျော်ထဲမှာအမျိုးသမီးနှုတ်တော်အမတ်လောင်း1000ကျော်ပါဝင်ပြီးတိုင်းသားဒေသတချို့ကနေဝင်ပြိုင်ကြမယ်အမျိုးသမီးကုစလေလောင်းတွေလည်းအများပြပါပါတယ်သူတို့ရဲ့အတွေ့အကြုံရင်ဆိုင်ရတဲ့အခက်အခဲစိန်ခေါ်မှုဒါတွေကိုဘယ်လိုကျော်လွှားနေကြသလဲနှုတ်တော်မတ်နေရာကိုရောဘာကြောင့်သူတို့ဝင်ပြိုင်ဖြစ်ကြလဲဆိုတာတွေကိုဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်2020ရွေးကောက်ပွဲကတော့နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေချိန်မှာကျင်းပတာမို့အကန့်အသတ်တွေကြားမှာထူးခြားခြားကျင်းပရတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ကိုဗစ်ကြောင့်ချမှတ်ထားတဲ့စီးနှင်းစည်းကမ်းချက်တွေအပြင်ဖွံ့ဖြိုးမှုနည်းပြီးနေမီအရလည်းတည်ငြိမ်မှုအားနည်းတဲ့တိုင်းဒေသတွေမှာတော့မဲဆွယ်စည်းရုံးမှုတွေကိုပိုပြီးတော့ခက်ခက်ခဲခဲလုပ်ကြရတယ်လို့ကိုစတယ်လောင်းတို့ကပြောပါတယ်။
ချီကတော့ဟိုနည်းနည်းတော့သိသိမြင်တဲ့ပြီးခဲ့တဲ့လကတော့တိုက်ပွဲတွေဖြစ်တဲ့အတွက်ကြောင့်ရွာဖက်ပိုင်းဆိုရင်ကျမတို့စင်လို့မြရတဲ့အပိုင်းရှိတယ်ပေါ့နော်။ဒီမှာအချိန်နဲ့ငိမ့်တဲ့အချိန်က ထီပြီးအောင်ဆောင်ပြီးမှပဲပြန်သွားရတယ်။ပြင်မိုးရတီဖြစ်တယ်ဆိုရင်ကွန်မိန်ကလေးဆိုတော့ကျမတို့ကဆင်းဖို့အဆင်ပြေပေမဲ့လည်းအဲဒီကျမတို့နဲ့လိုက်မဲ့လူကြီးတွေကကျမတို့ပြန်ငဲ့နေတဲ့အပိုင်းလေးရှိတယ်ပေါ့နော်အဲဆိုကျမတို့အာချက်ချင်းအာဆင်းလို့မရတဲ့အပိုင်းလေးလည်းရှိတယ်ရှင်။နည်းနည်းတော့အချိန်ကျန်ကြတာပေါ့နည်းနည်းနောက်ဆုံးရတဲ့အပိုင်းရှိတယ်။
ကြတော့တအောင်းပလောင်မျိုးသားပါတီ TNP ကနေကြောက်မင်းမျိုးနဲ့အမတ်တေပြည်နယ်အမတ်လောင်းနေရာဝင်ပြန်မဲ့လွေးလွန်လွင်ဦးပြောသွားတာပါ။နယ်မြေတည်ငြိမ်မှုအားနေတဲ့အတွက်အခုလိုအခြေအနေတွေကြောင့်အပြင် COVID-19 ရောဂါကူးစက်မှုတွေကြောင့်ချမှတ်ထားတဲ့စီးပင်းစည်းကမ်းတွေကြားမှာအခက်အတတ်တွေပိုများတယ်လို့လွေးလွန်လွင်ဦးကပြောပါတယ်။ဘလို့ပဲဖြစ်ဖြစ်သူကတော့ဒေသခံပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေပိုမိုကောင်းမွန်လာအောင်နောက်ဒေသတွင်ပြည်ပခန့်တွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးနေကြတဲ့ပြည်သူတွေကိုကူစားပြုပြီးသူတို့အတွက်လိုအပ်တဲ့ကူညီကောက်ွယ်မှုတွေပေးနိုင်ဖို့အတွက်လွတ်တော်မှန်နေရာကိုဝင်ပြိုင်ဖြစ်တယ်လို့ပြောပါတယ်
။စစ်ပေးရှောင်နဲ့ပတ်သက်ရင်ဆိုအရန်ကမှခက်ခနာဖြစ်တယ်။ဒါပေမဲ့သူတို့ဘက်ကနေထောက်ပံ့မှုရှိဖို့တချို့ဒီတောင်ပေါ်ဒေသကနေဆိုစစ်ပေးရှောင်နေပြန်လာတယ်။ပြေးလာတော့ဗောနော်။ပြေးလာရင်လည်းသူတို့ကမပြန်မနဲ့ဒီမြို့ပေါ်နေတဲ့ချိန်ကျတော့အိမ်ငားနေတယ်။တနေ့လုံးတနေ့စားဗောနော်။ဒါပေမဲ့သူတို့အတွက်ကဝင်ငွေကမမျှတဲ့အပိုင်းတွေရှိရဗောနော်။အလုံးနဲ့ပတ်သက်မှသူတို့တခက်ခဲဖြစ်တာလေးလည်းတွေ့တယ်။ဒီလူတို့အလလုံးပေးချင်တာပေါ့နော်
။မြင်းချင်းသားမျိုးကဆိုင်းနူးပန်ကတော့ကချင်ပြည်နယ်ပြည်သူပါတီကနေပြည်သူ့လွှတ်တော်နေရာအတွက်ဝင်ပြိုင်မှုရှိနေတဲ့သူပါ။သူပြောပြတဲ့မြင်းချင်းသားဘက်ကအခြေအနေအတွေ့အကြုံတချို့ကိုလည်းနားထောင်ကြည့်အောင်ပါ
။ခက်ခဲတော့အများကြီးပေါ့နော်။ဒီကောက်ကကကိုဗစ်နဲ့သွားတိုက်နေတော့ကျမတို့ဘယ်ပြောမလဲ။ဒီကိုဗစ်ကြီးကြီးကအရာလဲသွားရတာဆိုတော့ဒီ90ရောက်ချက်ပို့လို့မရဘူးပေါ့နော်။ဆိုတော့အဲ့လိုမျိုးသူတို့ရေထောင်ရေးချီပြီးမှစုပြီးမှပြောလို့ရတဲ့အမြင်ချမဟုတ်တော့ကျွန်တော်တို့ပြောပါလားတော်လေးခက်ခဲဖြစ်တယ်ပေါ့နော်။ဒါတချို့မြို့ပြမှာဆိုရင်လည်းဒီလိုချို့ညပိုင်းကကိုဗစ်နဲ့လည်းလည်းကြောက်ကြတော့တချို့ကမလာကြဘူး။ဒါတော့အဲ့လိုခက်ခဲကြီးပဲ
။ဒီလိုခက်ခဲအခက်အတွေကြာလှုပ်ဆောင်နေရတဲ့အချိန်မှာပဲပြည်တော်စုရွေးကောက်ပွဲကော်မရှင် UEC ကတိုင်းရင်းသားပါတီတွေပါတီငယ်တွေအပေါ်မှာမမျှမတာဆက်ဆံတာတွေတွေ့ရပြီးသူတို့လိုနိုင်ငံရေးပါတီတစ်တွေအတွက်တော့အခက်ပိုကြုံရစီတယ်လို့ဆိုင်းနူပန်ကပြောပါတယ်။
ဒီကကနေတဲ့အခု2020ကပေါ်မှာတော့ဒီချက်နဲ့ကြဖြစ်နေလို့ကျွန်တော်မြင်တယ်ပြီးတော့ပြင်ပေးလို့ပြောတော့တာပြောနေတယ်ဘာမှဒါမှမဟုတ် UNC ကတန်းကဖြစ်ရင်တင်းဖြစ်လို့ဖြစ်နေတယ်အဲကျွန်တော်တိုင်းသားဒီပါတီတွေပြီးနေခြေဆိုင်ပါတီတွေတက်ကြတော့ကြာအင်းအခက်ကြီးဖြစ်တယ်ပေါ့နော်နောက်ပြီးနေကစီးရမှုတွေလုပ်တဲ့အခါမှာဆိုရင်တော့ဒီရမှုတွေလုပ်တယ်ဒီဥဆောင်လာတဲ့ပါတက်ကြောင့်လုပ်ကြလို့ရှိရတာမျိုးရှိရပေါ့နော်ဒါပေမဲ့ဒီလုပ်တဲ့အခါမှာဆိုရင်ဘာမှ policy ဆေးဟာလည်းဘာမှမလုပ်ဘူးကျွန်တော်တွေ့ရတော့ပေါ့နော်တော့ဒီထားမှလုပ်နေရတာပေါ့နော်သူတို့ဘယ်လိုမျိုးဖြစ်လာမလဲဒီ after election မှာပေါ့ဘယ်လိုမျိုးလုပ်လာမလဲဆက်ပိုင်းနေပါဆက်ဆောက်တော့အချိန်ရှိအချိန်ရှိနေရပေါ့နော်အခုဆိုရင်လည်းချင်းပြင်းနေမှာပြင်ကျွန်တော်တို့90နေပါရှိရပါလိမ့်ကဒီနေ့တရားတဲ့အခါမှာနိုင်ငံတက်ပြောက်ရဲ့ခွင့်ရေးကလည်းဒါ social media မှာအများကြီးဖြစ်နေရတယ်အခုချင်းပြင်းနေမှာဆိုရင်ဒါ six fire ဆိုတဲ့တစ်ပတ်ကအစ်စ်ကရစီရေးဆိုရနေထားမှာဆိုတော့ဒါဖြစ်တဲ့ရေးချင်းနဲ့ပြောင်းမယ်290မှာနိုင်ငံမှာရှိတဲ့ PDF ချုပ်ရတယ်ဒီကိန်းတော့ဒီတော့မလို့ခံပြီးတင်နေလို့ကျွန်တော်ကနေလေဒါအခုအချိန်မှာဆိုကျွန်တော်ရခိုင်မျိုးအချိန်မဟုတ်ဘူးเนาะစစ်ပေါ်ဖြစ်နေနေချမ်းမဟုတ်ဘူးအရင်ကကနေတော့ဒီအပေါ်မှာတော်တော်လေးလေးရှင်းနေလို့ပါနေတယ်ဒီအဓိကအနေနဲ့ကတော့တော့တန်ခွင့်ဘာမှမရှိဘူးကျွန်တော်ဒီနေ့ဒီအင်တာဖေးပေါ်တော့ဟု
တ်ဒါတော့မြင်းချင်းသားမျိုးကနေပြီးသူလွတ်တော်ကိုစလဲလောင်းနေရာဝင်ပြိုင်မဲ့ဆိုင်းနုပန်ပြောသွားတာပါတဆက်သေးပဲရခိုင်ပြည်နယ်ကအမျိုးသမီးလွတ်တော်ကိုစလဲလောင်းတချို့ဂျုံရတဲ့အထွေအကြုံကိုလည်းနားထောင်ကြည့်အောင်ပါ
အထက်ထဲရရှိရရှင့်ဘယ်အရာမှမရှုံးမွေဘူးကျမတို့ပထမပိုင်းရွေးကောက်ပွဲစပြီးတော့ကြော်ညာတယ်ဆိုကြတဲ့ကွာကျမတို့မင်းဆက်စည်းရုံးမှုမလုပ်ရဘူးရှင့်မင်းဆက်စည်းရုံးမှုကိုဗစ်ဥပဒေနဲ့ကန့်သတ်ထားတော့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကျမတို့မင်းဆက်စည်းရုံးခွင့်ရပြီလို့ပြောလိုက်ပေမဲ့တစ်ဖက်ကလည်းကိုဗစ်ဥပဒေတွေရှိတော့ကျမတို့ကု30ထက်မကျော်စီရ90ထက်မကျော်စီရဆိုတော့နောက်ပြီးရှင်းနောက်ဝေဝဲရလျှောက်ပေအကွာဆိုတဲ့အခါကျတော့လေကျမတို့ကမိုးရသည်ကြတဲ့အခါကျတော့လေကျမတို့လေကွင်းပြည်နေမှာထွက်ပြီးတော့ကျမတို့ဟိုပြောလို့မရဘူးဒီဘက်မှာကြာတော့နေရီရွာရီကြေးရွာရီဆိုတော့ဒီကလမ်းမဆက်သွဲလေးလက်ခတ်တဲ့ရှက်တနေရာနဲ့တနေရာကိုဒီလိုခြေလင်းနဲ့သွားရတယ်လေစီးပြီးတော့လည်းသွားရတယ်အဲ့အချိန်မျိုးမှာကြာတော့မိန်းကလေးတယောက်အနေနဲ့ယောက်ျားကြီးချားထဲမှာအမျိုးသမီးတယောက်အနေနဲ့နောက်ထပ်အဖိုးတယောက်ခေါ်ရပါဘောရှင
်ကျမတို့ရခိုင်မျိုးသားပါတီ ANP ကနေတန်ခိုးမျိုးနဲ့ပြည်သူ့လွှတ်တော်အမတ်နေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့မလာတဆူပြောတော့တာပါရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပြိပတ်ကတွေရှိနေတယ်ဆိုပေမဲ့လည်းသူရဲ့မဲဆန္ဒနယ်မြေဖြစ်တဲ့တန်ခိုးကတော့တည်တည်ငြိမ်ရှိနေပြီးကိုဗစ် -19 ရောဂါကူးစက်မှုလည်းတိတ်မရှိတဲ့ဒေသတစ်ခုဖြစ်တာမို့ UEC ရဲ့လက်ရှိကန့်သတ်ချက်တွေဟာလိုအပ်တာထက်ပိုပြီးတင်ကျပ်နေတယ်လို့မလာသက်ဆိုကဝေဖန်ပါတယ်။ဒါအပြင်နေမြေတည်ငြိမ်နေပါလျက်မဲဆန္ဒနယ်အတော်များများဖြစ်သိမ်းခံရတဲ့ကိစ္စကလည်းဒေသခံပြည်သူတွေရဲ့မဲပေးခွင့်အခွင့်အရေးနဲ့ရွေးကောက်ပွဲမှာပါဝင်ခွင့်တွေကိုကန့်သတ်လိုက်တာဖြစ်တယ်လို့သူကပြောပါတယ်။
ရွေးကောက်ပွဲမတိုင်ခင်ကာလတွေမှာကျမတို့ကနင်းနေတင်းနေနေရှေ့ကျမတို့ဘက်မှာဘာမှမဖြစ်ဘူးတင်းတင်းနေနေပဲရှိနေတယ်ပြီးလို့ရှိရင်ဘူးတီတောင်တို့ရေသေးတောင်တို့အခုလက်ရှိဖြစ်ပြနေတဲ့စစ်ပွဲအရှင်တွေပေါ့ရေသေးတောင်တို့ပုံတော့ကျုံတော့အဲ့လိုဖက်တွေမှာဖြစ်ပြနေလဲအရာမျိုးကျမတို့ဘက်မှာမရှိဘူးရှေ့ပိုဘက်ကဒီမနဲ့စားလို့ရှိရင်ကျမတို့တောင်ကုန်းမှာဆဆပါပါပဲအဲကျမတို့စီမာလူဦးရေအဲ့လောက်ထိကိုဗစ်တွေတအားကူးစက်နေတဲ့ဆိုတဲ့အရာမျိုးမရှိဘူးရှေ့ပြီးလို့ရှိရင်လူဦးရေလည်းရေတွက်လို့ရတယ်အဲ့လိုမျိုးအကလာတော့ဆိုဆယ်ကနန်းတော့မရှိဘူးရှင်တယောက်နှစ်ယောက်လောက်ပဲရှိရအလုံးကိုရှုံငုံတုံတရလို့ရှိရင်တော့ကျမတို့တအားကြီးတင်းကျက်တယ်သူကကျမတို့ကဆိုကျင်နေရှင်တင်းကျက်တယ်ကျမတို့ဘာမှလုပ်လို့မရဘူးရှေးပိုင်းကာလာတွေမှာကျမတို့ကဘာမှလည်းဟောပြောလို့လည်းမရဘူးမဆွစီယုံလို့လည်းမရဘူးအဲပါတီရက်ကြီးစီးဖွဲ့နဲ့ဆိုင်းဘုတ်ကလေးထောင်းမယ်ပြီးရင်ပြန်လာခဲ့မယ်ကျမတို့အဲ့လိုပဲတလကြော်ကြော်လောက်အတိုင်းမသွားရရှင်မဆွစီယုံလို့ရတယ်ဆိုတဲ့အရှင်မျိုးမှကြာတော့လေအပေါ်တော့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေကြီးဆရာမတို့လည်းကြားမှာပါအဲ့လိုမျိုးတွေနဲ့လေတုံရတယ်ကျမတို့ဘက်မှာဆိုရင်လည်းနေကြီးအေးရှန်းနေပါရန်နဲ့ကျမတို့တောင်ကုန်းမြို့မှာဆိုရင်လည်းမြို့ပေါ်၄ရက်ကွက်ပဲကြာရတဲ့အရာမျိုးတွေရှိရလေအခါကြတော့ကျမတို့အနေနဲ့လည်းဒါကိုဘလို့တွေးပြီးတော့ဘလို့စဉ်းစားယူရဖို့မှန်းတော့ကျမတို့မသိဘူးဖြစ်သွားတယ်ပေါ့ဟုတ
်ပြည်အောင်စုရွေးကောက်ပွဲကော်မရှင် UEC ကတော့ရခိုင်ကချင်ရှမ်းအပါဝင်ပြည်နယ်နဲ့ဒိုင်းဒေသတို့ကမဲဆန္ဒနေမြေတွေမှာလုံခြုံရေးစိတ်မချရတာအပါဝင်လွတ်လပ်ပြီးတရားမျှကြတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်လို့ဆိုပြီးရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုပဲဖျက်ထားတာပါ။ဒါပေမဲ့ဒီအထဲမှာနေနေတချို့ဟာတည်ငြိမ်မှုရှိပြီးရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေလည်းရှိနေတယ်ဆိုပြီးတိုင်းရင်းသားပါတီတွေကလွတ်တော်ကိုယ်စားလှမ်းတချို့ကထောက်ပြနေကြတာပါ။ TNP ပါတီကိုစားပြုလာရှုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှမ်းနေရာဝင်ရောက်ရှင်ပြိုင်မဲ့လူ희သိမ့်အောင်ကအခုလိုပြောပါတယ်။
ဟုတ်ရဲ့ဒီလာရှုံအနေနဲ့ကြည့်မယ်ဆိုရင်တော့ဒါတမလိုက်တဲ့ဒီထောက်အုပ်စုကလုံးကတော့နေချင်းချမ်းလေးရှိနေတဲ့အခါကျတော့ဒီလူကြောက်နေနေကြတော့အဲ့နေရာမှာရှိပြီးဒီလူတွေကကျတော့ဒီနိုင်ငံသားတယောက်ရဲ့ရာသင်းရသထိုက်တဲ့ဒီမဲသေးခွင့်ဆိုတာမျိုးကြတယ်ကဆိုရှယ်မီဒီယာပေါ့နော်ဒီရာတွေမှာကျတော့တကယ်နေချမ်းပြီးတော့မှပါတီပေါင်းစုံနဲ့ဆက်ထွက်လို့ရတဲ့ခြေရောင်တွေပါသွားတာမျိုးကျတော့ကျွန်တော်တို့ခါခါတော့စိတ်မကောင်းဘူးပေါ့နော
်ဘယ်လိုပဲဖြစ်ဖြစ်လက်ရှိမှာဒီကိုဗစ်ကြောင့်ချမှတ်ထားတဲ့ညွှန်ကြားချက်တွေအကန့်အသတ်တွေကြားမှာပဲမဲဆွယ်စည်းရုံးမှုတွေကိုရအောင်လှုပ်ဆောင်နေကြပြီးပြည်သူတွေရဲ့လိုအပ်ချက်ခက်ခဲပြဿနာတွေကိုကိုစားပြုဖြေရှင်းပေးနိုင်ဖို့ကြိုးစားနေပါတယ်လို့ဒီချမဆက်သွယ်မြင်မြန်ခဲ့တဲ့အမျိုးသမီးလူတော်ကိုစတဲ့လောက်အားလုံးကပြောပါတယ်။ဒါပြင်လူတော်ထွန်းမှာအမျိုးသမီးတွေနဲ့လူငယ်တွေပုံမူကိုစားပြုပါဝင်လာဖို့လိုလာတယ်လို့လူ희တင်တင်အောင်ကပြောပါတယ်
။အဓိကသွားချင်တာကတော့ဒီကျမတို့အမျိုးသမီးတွေအနေနဲ့ရောလူငယ်အနေနဲ့ရောဒီလူတော်ထဲမှာပါဝင်မှုအဆန်းကအရင်နေသေးရေပေါ့နော်။အဲကြတော့အဓိကကျမသွားချင်တာကတော့ဒီလူငယ်တွေအတွက်လိုအပ်နေတဲ့အရာမျိုးတွေလူတော်မှာတင်ပြချင်တယ်ပြီးတော့ဒီအမျိုးသမီးဒီလိုအတွက်ကောသူအနေနဲ့ဒီဥပဒေရှိသေးရဲ့အဲ့ဒါမျိုးတွေကိုလည်းဒီမှာဒီလွတ်တော်မှာအတည်ပြုပေးခြင်းနဲ့ပေါ့အဲ့ဒါကြောင့်မို့ဒီကောင်ကျန်ဖြစ်တာပါ
ဒါကတော့တိုင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်ကြမဲ့လူငယ်အမျိုးသမီးလွတ်တော်ကိုယ်စားလှမ်းတွေလောင်းနေပြောပြခဲ့တဲ့သူတို့ရဲ့အတွေ့အကြုံတွေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖြစ်တဲ့အကြောင်းတွေကိုစူးစီးတင်ပြပေးခဲ့တာပါမြမအထွေထွေရွေးကောက်ပွဲကတော့ဒီတနင်္ဂနွေနေ့ဆိုရင်ကျင်းပါပါပြီကိုလူချင်းရဲ့အကြောင်းလေးကိုကိုစားပြုဖော်ဆောင်ပေးနိုင်တဲ့ကိုယ်စားလှမ်းကိုနာနေမှာမှာတစ်ချိန်လဲပေးရွေးချယ်ခွင့်ရတဲ့အခွင့်အမ်းအချိန်ထားပဲဖြစ်ပါတယ်။ကောင်းဆောင်ကောင်းရင်တန်းပြီးတို့တဲ့ကြောင်းလဲအောင်လုပ်နိုင်နေဆိုတာသမိုင်းအထောက်ထားရရှိပါတယ်။ဒါကြောင့်ဒီအချိန်မှာကိုယ့်ရဲ့နိုင်ငံသားအခွင့်အရေးကိုတည်ချအသုံးချပြီးကိုယ့်အတွက်အကောင်းဆုံးကိုစားပြုနိုင်မယ့်ကိုယ်စားလှမ်းတွေကိုမှန်မှန်ကန်ကန်ရွေးချယ်နိုင်ကြပါစေလို့ဆုတောင်းရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ဆုမခင်ဗျာပြပါရှင်။
ဒီတစ်ပတ်တူတာဆိုရင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရွေးကောက်ပွဲမှာမဲပေးခဲ့တဲ့အခြေအနေပြိပခဖြစ်ပွားလာနိုင်ခြင်းကြောင့်ချူတင်ပြင်ဆင်နေကြတာတွေနဲ့ပတ်သက်ပြီးတော့ဒီ Texas ပြည်နယ် Houston မြို့မှာနေထိုင်တဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးထွန်းနေကိုကျွန်တော်ဆက်သွယ်ပြီးတော့မေးမြန်းတင်ပြထားပါရစေ။ဦးထွန်းနေမင်္ဂလာပါအိုအခုဒီဥတုနေရ Texas မှာဆိုတဲ့အခါကျတော့ Texas မှာမဲပေးခဲ့ရတဲ့အတွေ့အကြုံလေးပေါ့လေအဲ့ဒါအရင်ဆုံးစပြပြပေးပါလား
Texas မှာကျွန်တော်တို့ဒီတစ်ခါဆိုရင်တော်တော်လေးကို Texas နဲ့ America တစ်ခုလုံးပေါ့နော်ဒီတစ်ခါ all လုံးကတော်တော်တက်တက်ချွတ်ချွတ်နဲ့မဲပေးကြပါတယ်ခင်ဗျာအာဒီက American လူမျိုးတွေမဟုတ်ပါဘူးဒီကျွန်တော်တို့ immigrant တွေဖြစ်တဲ့သူများနိုင်ငံကနိုင်ငံသားတွေအားလုံးကတော့တက်တက်ချောချောပါဝင်တဲ့အဖြစ်ကိုမြန်မာနိုင်ငံသားတွေကလည်း President ရွေးကောက်ပွဲသမ္မတရွေးကောက်ပွဲကိုမြန်မာနိုင်ငံသားတွေကလည်းတော်တော်တက်တက်ချောချောနိုင်ငံသားဖြစ်နေတဲ့လူတွေပေါ့မြန်မာနိုင်ငံသားတွေအားလုံးကပါဝင်တယ်ဆိုတဲ့ဟာလေးက always တာက count ဖြစ်ပါတယ်ခင်ဗျာဒါကိုသူတို့ရည်တွက်ပါတယ်အမြဲဩဒီနိုင်ငံသားတွေလည်းထွက်ပြီးတော့မဲပေးပါတယ် participate လုပ်ပါတယ်ဆိုတဲ့အကြောင်းပေါ့နော်ဆိုအဲ့ဒါလေးလည်းဂုဏ်ယူစရာလေးတစ်ခုပါပဲ
ဒီနှစ်မှာကြတော့စားရိုက်ကနေလည်းမဲပေးလို့ရတယ်ကြိုတင်ဒီမဲယုံနေမှာသွားပြီးမဲပေးလို့လည်းရတယ်ဥထုနေရောဘယ်တော့မှမဲပေးခဲ့ပါလဲ
ကျွန်တော်သွားပြီးတော့ကြိုတင်ပါပဲသွားပြီးလိုက်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့တော်ချာအဲ့ဒီနေ့ရွေးကောက်ပွဲဖြစ်တဲ့နေ့ပေါ့နိုဝင်ဘာလ3ရက်နေ့ဆိုရင်ကျွန်တော်တော်တော်များမယ်လို့ထင်တယ်ပေါ့နော်ဆိုအဲ့ဒီတော့ကျွန်တော်ကချိုတင်မဲပဲသွားပြကြတယ်တော်တော်များများလဲကျွန်တော်တို့အမေရိကတစ်ခုလုံးမှာချိုတင်မဲမှာလဲတော်တော်များများလူတွေအလုံးသွားပြီးတော့မဲပေးကြပါတယ်ခင်ဗျာအချင်းကိုကိုအချင်းလေးကိုထုတ်ပြီးတော့အဲ့ဒီအပြင်ကိုဗစ်ဖြစ်နေတဲ့ဂျားတွေကတော့မှလူတွေကအဲ့ဒီကိုဗစ်ကိုသိပ်ပြီးတော့ဟိုအလေးတော့ထားတော့ထားပါတယ်အဲ့ဒီအပြင်သွားပြီးတော့တော်တော်တက်တက်ကြွကြွနဲ့အလုံးကမဲပေးတာအမေရိကန်ရဲ့ရာဇဝင်မှာဒီနှစ်ကဒီ2020ကတော်တော်ကိုမဲပီးတဲ့လူများပါတယ်ခင်ဗျာ
ဒီကာယောဂကာလဖြစ်တဲ့အခါကျတော့တို့ဒီကြိုတင်ယောဂကုသတာတွေဘာတွေမဖြစ်အောင်လုံလုံလောက်လောက်တို့ဘက်ကကြိုတင်ပြင်ဆင်ထားပါရဲ့လား
ဟုတ်ကဲ့ခင်ဗျာတော်တော်လေးကိုချိုတင်ပြီးတော့တို့ပြင်ဆင်ထားပါတယ်တချို့နေရာတွေဆိုအကိုသွားရင်ကားနဲ့ထိုင်ပြီးတော့ကိုမဲပီးလို့ရပါတယ်ကားထဲကဆင်းဖို့တော့မလိုပါဘူး drive through လို့ခေါ်ပါတယ်တချို့နေရာကျတော့အကိုသွားရင် तू ဟာဟိုဘယ်လိုခေါ်မလဲဆိုတော့တော်တော်လေးကိုချေပြန့်ပြန့်ကြီးခမာကြီးတစ်ခုတည်းမှာဆက်ကလေးကအလုံး20လောက်ပဲရှိတယ်ခင်ဗျာဆိုတော့လူတွေကတယောက်နဲ့တယောက်ကို10ပေကိုချားတယ်နော်ခင်ဗျာ6ပေတော့မဟုတ်ဘူးခင်ဗျာအဲ့ဒီအပြင်ကိုတချို့နေရာမှာဆိုရင် 24 hour အထိတော်မှာထားထားတဲ့နေရာတွေရှိပါတယ်ခင်ဗျာ
ဥတုနေရာ Texas ကဆိုတော့ဒီရွေးကောက်ပွဲအကြိုကာလမှာတော့ဒါထုံးစံအတိုင်းပေါ့လေတစ်ဖက်နဲ့တစ်ဖက်ဟိုတင်းတင်းမမအခြေအနေလေးတွေရှိတတ်တာပေါ့ Texas မှာဖြစ်ခဲ့တဲ့ကိစ္စကတော့တော်တော်လေးကိုပြောစရာဖြစ်ခဲ့တယ်။ဒီဒုသမရဟောင်းဂျိုးဘိုက်ဒန်ရဲ့ဒီမဲဆွဲတဲ့ဒီစီယုံနဲ့ဒီဘတ်စကားကြီးကိုသမရထရမ့်ထောက်ခံတဲ့အဲဒူတွေပေါ့လေ။ဒါသူတို့ရဲ့ရင်နန်းတွေနဲ့လိုက်ပြီးတော့ပုံမှန်သွားလို့မရအောင်ပေါ့လေ။လိုက်ပြီးတော့အနောက်ရှက်ပေးတာပေါ့။ဆိုတော့ဟိုတက်ကဆက်ပြည်နယ်ရဲ့ဟိုအခြေအနေလေးကိုနည်းနည်းပြောပြပါအောင်ကိုတွေးတဲ့လောက်ပေါ့လေ
။ဟုတ်ကဲ့ခင်ဗျာ။Texas ကတော်တော်ကူချာပါပြီခင်ဗျာသူက red state လို့ခေါ်ပါတယ် republican များတဲ့ state တခုပေါ့เนาะ time ပြည်နဲ့ time တပြည်နဲ့တခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်အဲ့ဒီဒီ Joe Biden လာတဲ့အခါကျတော့ဒီမှာရှိတဲ့လူတွေတချို့republican တွေကသူတို့ကအဲ့ဒါကိုမနစ်သက်ဘူးပေါ့ကိုရယ်ဆိုတော့ဘယ်လိုခေါ်မလဲအလုံးပြောနေကြတယ်ပေါ့လीဟို everything is fair in a love and a war so the pongsam yo bo so the election ma le thoro a ba mo so lou lo ya de so the pongsam yo ne republican ne ya the democrat de la bi do so ore ni ya ri thoro la bi do ho thoro ye si yo mu lou de de chein ni ma tor tor le la bi do anao shet ni pe ba de khmyar so ro da bi mae texas ka red state phi ya da de tacho ni ya tor tor myan myan ka tphi blue back ko pyaung la bi khmyar ကျွန်တော်တို့ဒီဘက်မှာရှိတဲ့ county Harris county Dallas county ကျွန်တော်တို့ Fort Bend county fastest and very growing county ဘာ Fort Bend ကခင်ဗျာ US တခုလုံးမှာဆိုတော့အဲ့ဒီ county တွေအားလုံးကတဖြည်းဖြည်းတဖြည်းဖြည်းအားလုံးက blue ဖြစ်လာပြီခင်ဗျာဆိုတော့အဲ့ဒါလေးတွေလည်းနည်းနည်းမနစ်သက်တာတွေပါမှာပေါ့တော့နှစ်ပေါင်းများစွာအမြဲ Republican အတိုင်းပြည်နယ်တခုဖြစ်ပြီးတော့အခုတဖြည်းဖြည်းတဖြည်းဖြည်းသူက blue back ကိုရောက်လာတယ်ဆိုတော့အဲ့ဒီ blue ကိုရောက်လာတော့မချေနပ်တာတွေကလည်းတော်တော်များများရှိပါတယ်ခင်ဗျာဆိုတော့အဲ့ဒါမျိုးတွေနည်းနည်းအနောက်ရှက်လေးတွေပေးတာတော့ပါတာပေါ့ကိုရဲ
့ဟိုဘာကြောင့်ဒီလူတွေရဲ့သဘောထားတွေကဒီလိုပြောင်းလာလဲ
အာဘာကြောင့်လဲဆိုတော့အခုအကိုကြည့်ရင်လည်းအာ Trump တက်လာတဲ့အချိန်ကနေစပြီးတော့အားလုံးအမြဲ demonstration ကစဟုစနေတာအမျိုးသမီးတွေကိုပြောလိုက်တာတို့အမျိုးသမီးတွေဆန္ဒပြတာတို့နောက်ပြီးတော့နိုင်ငံသားတွေအားလုံးကိုမလာဘူးလောက်ထားတဲ့တိုင်းပြည်တွေက around 20 country လောက်ရှိတယ်အဲ့ဒီတည်းမှာမလို့အပ်ပဲနဲ့မြန်မာနိုင်ငံလည်းပါတယ်ခင်ဗျာစိတ်တော့မကောင်းဘူးပေါ့မဖြစ်တဲ့တိုင်းပြည်ပေါ့နော်အဲ့ဒါကိုလည်းသူကနေပြီးတော့ပိတ်လိုက်တယ်ပေါ့ဆိုတော့အဲ့ဒါမျိုးတွေပါတယ်အဲ့ဒီအပြင်ကိုတရုတ်နိုင်ငံနဲ့စီးပွားရေးဆက်သွယ်မှုလက်မဆက်သွယ်မှုဘာညာကိုတော်တော်လေးကိုသူကနေပြီးတော့ပိတ်ပင်တဲ့မျိုးမျိုးဆိုတော့လူတွေကတဖြည်းဖြည်းဘယ်လိုခေါ်လဲဆိုတော့အတွေးခေါ်ပြောင်းသွားတယ်။အော်ငါဒီလောက်နှစ်လက်သားကိုပေးလာတယ်ဒီတစ်ခါသားကိုဒီပါတီကိုပေးချီအောင်ဘယ်လိုနေမလဲဆိုတဲ့ဟာတွေလည်းလူထုစိတ်ထဲမှာပါပါတယ်ခင်ဗျ။ဆိုတော့အဲ့ဒါမျိုးကြောင့်ပေါ့အမျိုးမျိုးကြောင့်ဘယ်လိုဖြစ်လဲဆိုတော့လူထုကပြောင်းသွားတာတွေပါပါတယ်ခင်ဗျ။
အခုရွေးကောက်ပွဲမှာစံချိန်တင်မဲပေးခဲ့ကြပါတယ်ဆိုတော့ဒီလူမျိုးရေးအခြေခံနဲ့ပြိပခါတွေလည်းရှိခဲ့တဲ့အခါကျတော့ဒီရွေးကောက်ပွဲနဲ့ဒီရလက်ကနေပေါ့လေလက်တလုံးမှာဘယ်လိုတည်ရမှုတွေရှိလာနိုင်မယ်ထင်ပါလဲ
3ရက်နေ့နိုဝင်ဘာမှာကျွန်တော်ဒီကနေပြီးတော့ကျွန်တော်စီးပွားရေးတွေသွားရလာတာတွေကျွန်တော်တွေ့ပါတယ်ခင်ဗျလူတွေကတော်တော်များများအကိုကြည့်လိုက်လမ်းမပေါ်မှာကော စီးပွားရေးတွေမှာရောလူတွေတော်တော်များများထွက်တာကိုမတွေ့ရဘူးခင်ဗျာတော်တော်များများလူတွေကစိုးရင်နေကြတယ်ဘာများဖြစ်ပါမလဲဒီနေ့ပဲအာဟိုဘဒူနိုင်လဲဆိုတဲ့ဟိုဟာလေးထွက်လာရင်တယောက်ယောက်များလူမလားရက်မလားယန္တီများဖြစ်ကြပါမလားဆိုတာလေးကိုကြောက်ပြီးတော့အကိုကြည့်မယ်ဆိုရင်မြို့ကြီးတွေတော်တော်များများပေါ့နယူးယောက်လို Florida State လို့မြို့ California မှာကျွန်တော်တို့ဒီဘက်မှာရောရှီကာဂိုဘက်မှာ Illinois ဘက်တွေမှာအကိုကြည့်မယ်ဆိုရင်တော်တော်များများစီးပွားရေးခက်ကြီးကြီးတွေကသူတို့ကသူတို့ရဲ့စီးပွားရေးရှေ့မှာသုံးတက်သားတွေနဲ့ရိုက်ပြီးတော့ဒီမှန်ကနေပေါက်တွေပါတွေအားလုံးကိုပိတ်ထားတယ်ခင်ဗျာဆိုလူတွေဖြတ်လို့စီးလို့မရအောင်သူတို့ရဲ့ပျက်စီးပျက်စရာတွေမပျက်စီးသွားအောင်စီးပွားရေးဟိုပေါ့နော်ပဋိခတ်အောင်ဆိုပြီးတော့တော်တော်များများအဲ့ဒီနေ့ကိုလူတွေကမထွက်ကြပါဘူးခင်ဗျာအားလုံးကအင်အားထိုင်ပြီးတော့ဒီရွေးကောက်ပွဲရဲ့ဟိုရလက်ကိုစောင့်နေကြတာပါအခုလည်းစောင့်နေကြပါတော့ပဲအခုတတိပေါ့နော်ဘာဖြစ်လို့လဲဆိုတော့တချို့ရွေးကောက်ပွဲရဲ့စာတိုက်ကပို့လိုက်တဲ့ဟာတွေကအပြည့်အဝမရသေးတာတွေပါပါတယ်ခင်ဗျာနောက်ပင်ဆယ်ဗေးနီးယားကလည်းမပြီးသေးတာတစ်ပိုင်းနောက်အလက်စကာတို့ဘာတို့လည်းသူတို့တေချာကိုပြန်ပြီးတော့စီစစ်နေတာတွေပါပါတယ်ခင်ဗျာဆိုတော့အဲ့ဒီအတွက်ကိုလူတွေကတော်တော်များများစိုးရိမ်ပြီးတော့ကြောက်ကြပြီးတော့အပြည့်လေးရလက်တစ်ခုထွက်လာရင်သူတို့အနေနဲ့အေးစစ်စစ်ဖြစ်သွားစေနေတဲ့အာလုံးပါအာနာအပြောင်းလဲလဲဖြစ်တဲ့အခါကျတော့ECC အနာပြောင်းလဲဖြစ်သွားတော့ဘာမှတိုင်းပြည်ပြည်သူပြည်သားတွေအကုန်လုံးဒုက္ခမရောက်ဘူးအားလုံးအတွက်ရွေးအောင်ပြင်းတဲ့ရွေးကောက်ပွဲတစ်ခုဖြစ်သွားအောင်အားလုံးစောင့်မျှော်နေကြပါလေဒီတော့
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီကျမခင်လို့တက်ပါဒီစပတ်တော့မြေကဘာကနေမိုင်းမြားကျော်အကွာမှာရှိတဲ့အပြည့်ပြည့်ဆိုင်ရန်အာဂါသစခန်းမှာလူသားတွေနေထိုင်တဲ့အနှစ်20ပြည့်တဲ့2020မှာအမေရိကန်ရွေးကောက်ပွဲအတွက်အာဂါသတိုင်းကနေမဲပေးတဲ့အကြောင်းကိုပြောပြပေးပါပါ2020ရွေးကောက်ပွဲမှာမဲယုံတွေမှာမဲပေးကြသလိုကြိုတင်မဲကိုလည်းဆရိုက်ကဖြစ်စေကြိုတင်မဲပေးတဲ့ဌာနတွေမှာဖြစ်စေပုံစံမျိုးစုံနဲ့မဲပေးကြတဲ့အထက်အမေရိကန်အာဂါသယဉ်မှုကိတ်ရူဘင်စ်တယောက်ကတော့အာဂါသတိုင်းကနေမဲပေးခဲ့တာဖြစ်ပါတယ်ကဘာကနေမိုင်းနီယာချောက်အကွာမှာရှိတဲ့ကဘာပတ်လမ်းကြောင်းထဲမှာတနအီကိုမိုင်း 18,500 နှုန်းနဲ့ပတ်နေတဲ့အပြည့်ပြည့်ဆိုင်ရာအာဂါသစခန်းတွေကနေမဲပေးခဲ့တာပါသူဘယ်လိုမဲပေးခဲ့ပါသလဲ
But I'm technically overseas we are far away
မဲပေးဖို့အတွက်ပြည်ပခီးသွားနေတဲ့အမေရိကန်နိုင်ငံသားတွေဖြစ်ရတဲ့ရှောက်လွာပုံစံနဲ့မှဖြစ်ပြီးရှောက်ရပါတယ်ပြည်ပရဲ့အမေရိကန်နိုင်ငံသားဆိုတဲ့သတ်မှတ်ချက်နဲ့တကယ်ကြိုက်မကြိုက်တော့ကျမလည်းမသိပါဘူးတကယ်တော့ကျမတို့ကကဘာပတ်လမ်းကြောင်းထဲမှာရှိနေတာပါအမေရိကန်နိုင်ငံတည်းမှာတော့မဟုတ်ဘူးအဝေးမှာတော့ရောက်နေတာပါပဲဒါကြောင့်အဲ့ဒီပုံစံထဲမှာဖြည့်လိုက်ပါလေလို့ပြောသွားတာပါအခုလိုအာဂါသာထဲမှာမဲပေးတာဟာကိတ်အတွက်ပထမဆုံးချိန်တော့မဟုတ်ပါဘူး2016ရွေးကောက်ပွဲတုန်းကလည်းအခုလိုပဲအာဂါသာထဲကနေမဲပေးကြတာပါအဲ့ဒီတုန်းကတော့ဆူဇန်လီလာရီခီဇန်အမှတ်48 49မှာအဖွဲ့ဝင်တဦးအနေနဲ့အာဂါသာထဲကိုတွားရောက်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအာဂါသအရင်မှုတွေမဲပေးခွင့်ကို1998ခုနှစ်မှာ Texas ပြည်နယ်ကနေတည်ဝင်ပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ် Texas ပြည်နယ်ရွေးကောက်ပွဲဆိုင်ရာဥပဒေအရမဲပေးခွင့်ရှိသူတူဟာကြိုတင်မဲပေးခွင့်ရှိတဲ့ကာလမှာဖြစ်စေရွေးကောက်ပွဲနေ့မှာဖြစ်စေအာဂါသထဲကိုရောက်နေမယ်ဆိုရင်မဲပေးခွင့်ပြုထားတာဖြစ်ပါတယ်ဒီဥပဒေကို Texas ပြည်နယ်မှာပြဋ္ဌာန်းရတဲ့အကြောင်းရင်းတစ်ခုကတော့အဲ့ဒီမှာ NASA ရဲ့ Johnson Space Center အာဂါသစခန်းရှိပြီးအာဂါသယဉ်မှုအများစုကအဲ့ဒီပြည်နယ်မြို့တော်ဟျူစတန်မှာနေကြတာကြောင့်ဖြစ်ပါတယ်။ယဉ်မှုတူဟာအာဂါသထဲမသွားခင်သူဟာရွေးကောက်ပွဲနေ့မှာအာဂါသထဲသူရောက်နေမယ်ဆိုတော့ဂျိုးပြီးအကြောင်းကြားပါတယ်။အာဂါသထဲကိုရောက်နေတဲ့ယဉ်မှုတွေမဲပေးတဲ့အခါအွန်လိုင်းကနေပေးရတဲ့ electronic မဲပေးစနစ်ကိုသုံးရပါတယ
်။ We actually get the ballot is encrypted to us.
ကျမတို့ရတဲ့မဲများကဟိဝက်ကုန်နဲ့ပို့လိုက်တာပါ။အဲ့ဒီမဲပြားကိုကျမတို့နေတဲ့ကောင်တီက CAC ကိုပြန်ပြီးပို့ပေးတဲ့အခါသူတို့ကမဲဆင်းထဲမှာထည့်ပြီးရေးတွက်ပါတယ်လို့ပြောသွားတာပါရွေးကောက်ပွဲမကျင်းပခင်မှာ Johnson Agatha စခန်း GSC မြေပြင်ထိန်းချုပ်ရေးစခန်းကနေ Agatha ရင်မှုစီကိုလှည့်ဝက်ကုတ်နဲ့ online မဲပြားကို uplink နဲ့ပို့ပေးတယ်လို့မဲပေးတဲ့ရင်မှုကလည်းသူ့ရဲ့မဲကို downlink နဲ့ကောင်တီကိုပြန်ပြီးပို့ပေးရတာဖြစ်ပါတယ်ပရမဇုံအာဂါသထဲကနေမဲပေးခဲ့သူကတော့1998ခုနှစ်ကရုရှားအာဂါသစခန်းမီယန်မာရောက်နေတဲ့ NASA ကအမေရိကန်အာဂါသယဉ်မှုဒေးဗစ်ဝုဖ်ဖြစ်ပါတယ်။အာဂါသယဉ်မှုတွေအတွက်သူတို့ရဲ့အာဂါသခီးစဉ်တွေဟာ6လလောက်ထိကြာမြင့်တတ်တာဖြစ်ပြီး အခုလိုအဝေးရောက်မဲပေးခွင့်ရတာကိုဂုဏ်ယူတယ်လို့ Kate ကပြောပါတယ
် This is an honor for us we also think
အခုလိုမဲပေးခွင့်ရတာဟာကျမတို့အတွက်တကယ်ကိုဂုဏ်ယူစရာပါမဲပေးတာဟာကျမတို့လုပ်ရမယ့်တာဝန်တစ်ခုလို့ထင်ပါတယ်ဒီလိုဂုဏ်ယူတယ်လို့ဒါဟာနိုင်ငံသားတယောက်ရဲ့တာဝန်လို့လည်းထင်ပါတယ်ဒါကြောင့်အာဂတာတင်းကနေမဲပေးခွင့်ရတာဟာတိတ်ကိုကံကောင်းတယ်လို့ခံစားရပါတယ်လို့ပြောသွားတာပါ2020ရွေးကောက်ပွဲမဲပေးဖို့အတွက်အပြည်ပြည်ဆိုင်ရာအာဂါသစခန်းတွေကအာဂါသရင်မှုတွေနေတဲ့နေရာကအခန်းတစ်ခုရှိမှာ ISS မဲယုံလို့စာတမ်းကတ်ထားတာပါကိတ်ဟာအဲ့ဒီမဲယုံကနေမဲပေးခဲ့တာဖြစ်ပါတယ်မဲရှင်းထဲမှာတော့သူ့မဲပေးတဲ့လေဆာကို Low Earth Orbit ကမ္ဘာပတ်လမ်းလို့မှတ်တမ်းတင်ပါတယ်သူ့မဲပေးပြီးတဲ့နောက်တနေ့မှာပဲ NASA အာဂါသရင်မှုများအကောင့်ကနေအာဂါသရင်မှု Kate Rubins မဲပေးခဲ့တာသိရလို့တိတ်ဝမ်းသာကြောင်းလဲသူဟာမဲပေးဖို့အကြကြီးတန်းစီစရာမလိုဘူးလို့ Twitter မှာရေးပါတယ်။အပြည့်ပြည့်ဆိုင်ရာအာဂါသစခန်းမှာလူသားတွေနေထိုင်ပြီးသူတည်တနာလုပ်နေတာအနှစ်20ရှိပါပြီ။အနှစ်20အထိမ့်မှတ်နေမှာအပြည့်ပြည့်ဆိုင်ရာအာဂါသစခန်းမှာ Kate နဲ့အတူရှိနေသူတွေကတော့ Russian နိုင်ငံသားတွေဖြစ်တဲ့ Sergey Ryzhikov နဲ့ Sergey Gatchev Scott တို့ဖြစ်ပါတယ်။သူတို့ကို October 31ရက်နေ့မှာမြေပြင်ထိန်းချုပ်ရေးစခန်းကနေဆက်သွယ်မေးမြန်းတဲ့အခါSergey Ryzhikov ကအခုလိုနှုတ်ဆက်စကားပြောပါတယ
် Yes, we are very happy to be on station in this great event.
အာဂါသစခန်းနဲ့လက်ဆက်ပြီးအထိမ့်မှမှာကျွန်တော်တို့ဒီမှာရောက်နေတာသိပ်ပျော်စရာကောင်းပါတယ်။နိုင်ငံတကာကအဖွဲ့တွေလည်းကျွန်တော်တို့နဲ့အတူပျော်ရှင်ကြမယ်လို့ထင်ပါတယ
်။အပြည့်ပြည့်ဆိုင်ရာအာဂါသစခန်းကိုတက္ကရာ2000 November 2ရက်နေ့မှာ NASA ရဲ့ Expedition 1 Susan E. Kisen အမှတ်တင်နဲ့လူသားတွေတောရောက်ခဲ့တာဖြစ်ပြီးအခုအနှစ်20ပြည့်တဲ့အချိန်ဆက်ပြီးသုတေသနလုပ်နေကြတာပါ American Agatha Yemu Kate နဲ့ Russia Agatha Yemu Ryzhikov တို့ကတော့ Susan E. Kisen အမှတ်64နဲ့တွားရောက်နေသူတွေပါ Kate ဟာအနုဇီဝဗေဒပညာရှင်တစ်ဦးပါ
I'm always about the science and the experiments
အခု Kisen တဲ့မှာသိပ္ပံဆိုင်ရာသုတေသနတွေအများကြီးလုပ်ဖို့ရှိပါတယ်အခုလုပ်မဲ့သုတေသနတွေမှာ Agatha ထဲမှာရှိတဲ့တရှိ cell class တွေဘလို့ကြီးထွားလာတယ်ဆိုတော့ကိုလေ့လာဖို့ဆက်ပြီးလုပ်နေပါတယ်အခုနှလုံးမှာရှိတဲ့ cell တွေဘလို့ကြီးထွားလာတယ်ဆိုတော့ကိုလေ့လာနေတယ်လို့ပြောသွားတာပါဟုတ်ပါတယ်အာဂါသစခန်းမှာကဘာပေါ်မှာလို့ဆွဲငင်အားမများတဲ့အတွက်အခုလို cell တွေရဲ့တိဆောက်ပုံကိုလေ့လာဖို့အဆင်ပြေနေတာပါသူဟာ microbial လို့ခေါ်တဲ့ bacteria လို့အနုဂျင်မှန်ပြောင်းတဲ့ကြီးမှမြင်ရတဲ့တက်ရှိတွေနဲ့ပတ်သက်ပြီးစုစမ်းလေ့လာမှုအများအပြားလုပ်ဖို့ရှိတယ်လို့ပြောပါတယ
်I'm looking forward to a lot of the microbial experiments
ဒီတက်ရှိတရားလေးတွေအနေထားကိုသိအောင်ကျွန်မတကယ်လေ့လာချင်ပါတယ်အခုဆိုကျွန်မတို့ဒီအာဂါသစခန်းမှာသူတေသနာလုပ်နေတာအနှစ်20ရှိပါပြီဒီအကောင်လေးတွေဟာလည်းကျွန်မတို့နဲ့အတူရှိနေတာမို့ဒီနေရာမှာသူတို့အုပ်စုတွေတဲကဘယ်သူတွေရှိနေလဲဘယ်မှာနေကြတယ်အချိန်ကြာလာတာနဲ့အမျှသူတို့ဘယ်လိုပြောင်းလဲသွားတယ်ဆိုတာတွေကိုသိအောင်လုပ်ဖို့အတွက်ကျွန်မသိစိတ်ဝင်စားပါတယ်လို့ပြောပါတယ်အပြည့်ပြည့်ဆိုင်ရာအာဂါသစခန်းမှာလူသားတွေအခြေချသုတေသနလုပ်နိုင်တယ်။အနည်း20ပြည့်နေမှာအထိမ့်မှညစာစာပွဲလေးကျင်းပမှာဖြစ်တယ်လို့သိပ္ပံဆိုင်ရာစူးစမ်းမှုတွေလည်းဆက်ပြီးလုပ်မယ်လို့သူကပြောပါတယ်။ Stanford တက္ကသိုလ်ကပါရဂူဘွဲ့ရထားတဲ့ကိတ်ဟာအာဂါသရင်မှုတစ်ဦးဖြစ်တယ်လို့ဇီဝဗေဒဆိုင်ရာသုတေသနလုပ်ငန်းရာပေါင်းများစွာမှာပါဝင်ဆောင်ရွက်ခဲ့တဲ့တစ်ဦးလည်းဖြစ်ပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမယ်ရှင်
။ကဘာတဝှမ်းလူတွေအမြောက်အများကိုရဲရဲဆက်ဆက်နှိပ်ကွပ်ခဲ့မှုတွေကိုကျူးလွန်ခဲ့သူအပြစ်ရှိသူတွေကိုတရားဥပဒေအရအရေးယူနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကတန်ဓိဋ္ဌန်ချမှတ်ထားပါတယ်။ဒီရီမှန်းချက်အထမြောက်ရေးအထောက်အကူဖြစ်အောင်စစ်ရာဇဝတ်မှုစုငွေထုတ်တဲ့အစီအစဉ်ကိုထူထောင်ထားပါတယ်စစ်ရာဇဝတ်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေသို့မဟုတ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွေ့နိုင်ငံတကာခုံရုံးတွေဒေသတွင်းနိုင်ငံတကာခုံရုံးကွဲတွေသို့မဟုတ်ပူးတွဲခုံရုံးတွေကအလိုရှိနေသူတူဦးချင်းစီကိုအမိအယဖမ်းဆီးတာလွှဲပြောင်းတာတွေနဲ့အပြစ်ပေးနိုင်ရေးကိုဥတီစိမ့်မဲ့တည်င်းပေးနိုင်သူတွေကိုစုငွေအမေရိကန်ဒေါ်လာ5သန်းအထိချီးမြှင့်ဖို့ကမ်းလှမ်းတဲ့အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတန်အမတ်ကြီးမော့စတန်ဦးဆောင်တဲ့ကဘာတဝန်းရာဇဝတ်မှုအရေးတရားမျှတရေးဆိုင်ရာဌာနတာဝန်ယူထားပါတယ်။ WCRP လို့ခေါ်တဲ့စစ်ရာဇဝတ်မှုစုငွေထုတ်တဲ့အစီအစဉ်အရလောလောဆယ်ထွက်ပြေးတိမ်းရှောင်နေတဲ့ပုဂ္ဂိုလ်6ဦးကိုအာရုံစိုက်နေကြောင်း 1994ခုနှစ်ရဝန္ဒာနိုင်ငံလူမျိုးတုံးတပ်ဖြတ်မှုမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်၈သိန်းထက်မနည်းအသက်ခံရမှုမှာသူတို့ပါဝင်ခဲ့တဲ့အတွက်စစ်ဆေးရန်ကြံနေစေနိုင်ငံတကာစစ်ဆေးတဲ့ရန်တရားအဖွဲ့ကအလို့ရှိနေတာဖြစ်တယ်လို့တန်အမတ်ကြီးဌာနတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောပါတယ် WCRP စစ်ရာဇဝတ်စုငွေထုတ်တဲ့အစီအစဉ်ဟာစစ်ရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထုတ်ပြန်ထားတဲ့အဲ့ဒီ6ယောက်ထဲကတယောက်ကို2020ပြည့်နှစ်မေလတုန်းကဖမ်းမိနိုင်ခဲ့တယ်လို့တန်အမတ်ကြီးဌာနအခုလိုပြောပါတယ
် Felician Kabuga who was the chief financier and arguably one of the biggest insiders of the Rwanda
လူမျိုးတုံးတပ်ဖြတ်မှုမှာဘန္ဒာရေးမှုလည်းဖြစ်ငင်းစရာမလိုအောင်အကြီးအကျယ်လှုံ့ဆော်ခဲ့သူလည်းဖြစ်တဲ့ Felician Kabuga ကိုပြင်သစ်နိုင်ငံ Paris မြို့စင်ဂျေဘုံမှာလက်ရဖမ်းမိခဲ့ပါတယ်သူထွက်ပြေးပုံအောင်နေတာ26နှစ်ကျော်ကြာပါတယ်သူဟာကျွန်တော်တို့ရဲ့စစ်ရာဇဝတ်မှုဖမ်းမိရေးစုငွေထုတ်ထားတဲ့စည်းရင်းမှာထိတ်ဆုံးကပါနေတဲ့သူဖြစ်ပါတယ်သူ့ကိုအမိဖမ်းနိုင်တာဟာတကယ့်အောင်မြင်တဲ့ခြေလှမ်းပါပဲလို့ပြောသွားတာပါ WCRP စည်းရင်းအရာစစ်ရာဇဝတ်မှုနဲ့အလို့ရှိနေသူရဝန္ဒာ6ယောက်ကြံနေပါသေးတယ်လူမျိုးတုံးတပ်ဖြတ်မှုမှာပါဝင်မှုနဲ့နိုင်ငံတကာခွန်ရုံးကအလို့ရှိနေသူ6ဦးကတော့ Protea and Priyana Fulgansi Kaishima Alois Nadembati Phineas Monyaru Garama Charles Sigubwabo ne Ryan Dikayo တို့ဖြစ်ပါတယ်သူတို့ ਨੇ ပတ်သက်တဲ့သတင်းအချက်အလက်တွေပေးနိုင်မဲ့ဘသူမဆို American စုကြည်အစီအစဉ်ရဲ့ email လိပ်စာ wcrp@state.gov နဲ့ WhatsApp telephone 1-239-905-5468ကတဆင့်ဆက်သွယ်နိုင်ပါတယ်ဒီလိုမျိုးရရက်ဆက်ဆက်ပြစ်မှုတွေကျူးလွန်ခဲ့သူတွေကိုကင်းလွတ်ခွင့်မပေးဖို့တိတ်အရေးကြီးပါတယ်လို့တန်အမတ်ကြီးတန်နာပြောပါတယ
် and that's for its own sake to satisfy justice
ကိုအပြစ်အတွေ့တရားဥပဒေအရပြစ်ဒဏ်ခံရမယ်ဆိုတဲ့အသည့်တရားရဖို့ဖြစ်ပါတယ်ဒါအပြင်ဒီလိုလူတွေအများအပြားအသက်ခံရတဲ့အဖြစ်မျိုးနောက်ထပ်မကျူးလွန်အောင်ဒီအစီအစဉ်ကကာကွယ်တဲ့အခန်းကဏ္ဍကနေပါဝင်တာဖြစ်တယ်လို့ပြောသွားတာပါအနာဂတ်မှာဒီလိုအကြီးအကျယ်မတရားတဲ့အဖြစ်မျိုးတွေကာကွယ်ဖို့အကောင်းဆုံးနည်းလမ်းကတော့တာဝန်သိမှုတာဝန်ခံမှုပဲဖြစ်ပါတယ်လို့တမကြီးမော့စတန်ကကြေညာလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ဆက်လို့ပြပါရရှင
်အခုစပီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအင်္ဂါနေ့ကချင်းပါတဲ့အမေရိကန်သမရရွေးကောက်ပွဲအတွက်မဲတွေကိုဆက်ပြီးရေးတွက်နေစေဖြစ်ပါတယ်ဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာ Republican Party ကသမရဒေါ်နယ်ထရမ့်နဲ့ Democratic Party ကဂျိုးဘိုင်ဒန်တို့ကြားမဲရေအတွက်တိတ်မကွာပဲရှိနေပြီးတောက်ကြနေအစောပိုင်းမှာတော့ဂျိုးဘိုင်ဒန်ကမဲရေအတွက်တဖြည်းဖြည်းဆက်ပြီးများလာနေတာတွေ့ရတယ်လို့သတင်းတွေမှာဖော်ပြပါတယ် COVID-19 ကာယောဂါအတွက်တားမြစ်ကန့်သတ်မှုတွေချတာနဲ့ငွေကြေးဥစ္စာအရင်းမြစ်ရဖို့ခက်ခဲလာနေတာကြောင့်ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေမလုပ်နိုင်ပဲဖြစ်နေတာဟာဆင်းရဲတဲ့ဒေသတွေကကလေးငယ်တွေကိုပိုလီယိုနဲ့ဝက်သက်ရောဂါတွေဖြစ်ပွားမယ်အန္တရာယ်ရှိလာနေတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကသတိပေးလိုက်ပါတယ်စစ်စုပေါင်းရန်ပုံငွေဒေါ်လာ655တန်းလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့အတွက် WHO နဲ့ UNICEF တို့ပူးတွဲပြီးကမ္ဘာတစ်လောကအလှရှင်နိုင်ငံတွေကိုအရေးပေါ်ပန်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်သူစစ်စုပေါင်း6000နီးပါးရှိနေပြီးသေဆုံးရသူက1386ယောက်ရှိနေပါပြီ။အခုချိန်ထိဓာတ်ခွဲနမူနာစစ်ဆေးမှုပေါင်း9600ခွဲကျော်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်တဲ့ COVID-19 ရောဂါဖြစ်ပွားမှုအများဆုံးနိုင်ငံ90စီးရင်တဲမှာတော့မြန်မာနိုင်ငံကအဆင့်89မှာရှိပါတယ်။တနင်္လာနေ့မှာကျင်းပမယ့်မြန်မာနိုင်ငံရွေးကောက်ပွဲကိုကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres အနေနဲ့လေ့လာစောင့်ကြည့်သွားမယ်လို့နယူးယောက်ကုလသမဂ္ဂအတွင်းမှူးချုပ်ယုံကတောက်ကြနေ့မှာသတင်းထုတ်ပြန်ပါတယ်။ငြိမ်းချမ်းတည်ငြိမ်ပြီးယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲကစင်စစ်မပြတ်ဖွံ့ဖြိုးတိုးတက်မှုနဲ့လူ့ခွင့်ရေးတိုးတက်ဖို့အတွက်အရေးပါတဲ့အခွင့်အလမ်းတရဖြစ်တယ်လို့လည်းပြောပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရက်ပါ။
This program has come to you from the Voice of America, Washington.